Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် December 6ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925နဲ့30နှစ်အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်ပါရှင်ဒီကနေ့သတင်းတွေကတော့ကိုဝင်းမင်းနဲ့ကျွန်မနောင်လာတို့ပြောပြမှာပါစစ်ကောင်စီရဲ့စစ်ပရေရာလုံခြုံရေးအရာရှိချုပ်ယုံတက်မ33နဲ့69ချင်းမြန်တက်မတွေကိုလူခွင့်ရချုပ်ဖောက်မှုနဲ့ UK အစိုးရကဒီကနေ့ပိတ်ဆို့တန်ခတ်လိုက်ပါတယ်။တရုတ်သမ္မတနဲ့အရတ်ကောင်ဆောင်တွေဒီကနေ့ထိပ်သီးအစည်းအဝေးပွဲကျင်းပပါတယ်။ဂျပန်ပြည်နဲ့အီတလီနိုင်ငံတို့ကြားနောက်ဆုံးပေါ်အဆင့်မြင့်ချက်တက်လျင်တွေပူးပေါင်းတိစောက်ဖို့သဘောတူညီလိုက်ပါတယ်။ဒီလိုထိပ်တန့်ရောက်တဲ့တင်တွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်သတင်းစာဆရာဦးစီသူအောင်မြင့်ကိုစစ်ကောင်စီတရားရုံးကဒီနေ့ပြစ်ဒဏ်တွေထပ်ပြီးတော့ချမှတ်လိုက်ပါတယ
်။ဒီဟာကွန်မန်နဲ့သာသနာ့မြေဆိုင်ရာတရားနဲ့ဆက်လက်ကြည့်လို့လေ။ဒီအားဆိုလို့ရှိရင်ဆရာကစုစုပေါင်း7နှစ်ဖြစ်သွားတာပေါ့ဒီမှာဒီ။အင်္ဂါတက်စကီကပဲနှစ်ရုံးကဆရာကစုစုပေါင်း5နှစ်ပေါ့။ကွန်မန်နဲ့လည်းဆိုတော့စုပေါင်း7နှစ်ဖြစ်သွားတာပေါ့နော်။
ဦးစီသူအောင်မြင့်ရဲ့ရှင်းနေပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါရှမ်းမြောက်ပိုင်းမှာစစ်ကောင်စီရဲ့ DNL တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတခါအပြည့်ရက်ထားတဲ့ရခိုင်မြောက်ပိုင်းမှာဒေသခံတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာအပါအဝင်မြန်မာနိုင်ငံမှာ plastic mine တွေပို့ပြီးတော့အသုံးပြုလာနေတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အနာတိတ်စစ်ကောင်စီရဲ့စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ယုံတက်မ33နဲ့69ချင်းမြန်တက်မတွေကိုလှုပ်ခွန်ရေးချိုးဖောက်မှုနဲ့ UK အစိုးရကဒီကနေ့တန်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်။အရာသားပြည်သူတွေကိုဖိနှိပ်ပြီးတော့မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးပြပြအောင်လှုပ်ဆောင်လာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုနှောက်ယှက်ဟန်တာရာညီချင်းရင်တည်ငြိမ်ရင်းနဲ့လုံခြုံရေးကိုချိန်ချောက်တာအပါအဝင်လူခွန်ရေးချိုးပေါက်တဲ့လုပ်ရက်တွေကြောင့်အခုလိုတန်ခါပိတ်ဆို့မှုတွေချမှတ်တာဖြစ်တဲ့အကြောင်း UK အစိုးရထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကမ္ဘာတဝန်းအကျင့်ပြတ်ချစားတဲ့နိုင်ငံရေးသမားတွေပဋိပက္ခတွေအတွင်းလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကျိုးလွန်သူတွေနဲ့လူခွန်ရေးချိုးပေါက်တဲ့လူပုတ်ကိုနဲ့အဖွဲ့အစည်း30ကိုပြစ်မှတ်ထားအရေးယူရာမှာမြန်မာ၊အီရန်၊ရုရှား၊မာလီနဲ့တောင်ဆူဒါန်နိုင်ငံကလူပုတ်ကိုနဲ့အဖွဲ့အစည်းတွေပါဝင်ပါတယ်။ဒီကနေ့ဒီဇင်ဘာ9ရက်နေ့မှာကြောက်တဲ့အကျင့်ပြတ်ချစားမှုပပျောက်ရေးကမ္ဘာလုံးဆိုင်ရာနေနဲ့မနက်ဖြန်ဒီဇင်ဘာလ10ရက်နေ့မှာကြာရောက်မဲ့နိုင်ငံတကာလူခွန်ရေးနေ့တွေမှာမဟာမိတ်နိုင်ငံတချို့နဲ့အတူလက်တွဲပြီးတော့အခုလိုကမ္ဘာတဝန်းအကျင့်ပြတ်ချစားသူတွေလူခွန်ရေးချုပ်ပေါက်သူတွေအပေါ်ပြစ်မှတ်ထားအရေးယူမှုတွေတပြိုင်တည်းချမှတ်လှုပ်ဆောင်တာဖြစ်တယ်လို့လည်းအစိုးရကပြောပါတယ်။ဒီလိုဖော်ပြထားတဲ့အတိုင်းပဲကနေဒါအစိုးရကလည်းဒီကနေ့နေ့မြန်မာ၊အီရန်နဲ့ရုရှားနိုင်ငံတွေအပေါ်တန်ခတ်အရေးယူမှုတွေထပ်တိုးချမှတ်လိုက်ပါတယ်။မြန်မာစစ်တပ်ကိုအကြမ်းဖက်မှုတွေဆက်လက်ကျူးလွန်အောင်စစ်တပ်အတွက်လက်နက်ဝဲယူရာမှာအထူးကပါဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့အစည်း3ခုနဲ့လူပုဂ္ဂိုလ်ဆန္ဒဦးကိုတန်ခတ်ပိတ်ဆို့လိုက်တဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအယက်သားပြည်သူတွေနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရတာနိုင်ငံရေးအကျဉ်းသားတွေကိုတေးတမ်းကွပ်မြတ်တာအပါအဝင်မတရားဖန်ဆီးနှိပ်စက်နေရတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ရှုံချကန့်ကွက်နေပါတယ်။
မြန်မာနိုင်ငံမှာတော့ကချင်ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆမ်ဆွန်ဖန်ခန်ထားရာကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကချင်တချင်းခရစ်ယာန်ဖွဲ့ချုပ် KBC ကြီးကဒေါက်တာကလမ်ဆမ်ဆွန်ဖန်စီထိန်းသိမ်းခံထားရတဲ့ပေါ်အမေရိကန်အနေနဲ့ပြင်းထန်စွာရှုတ်ချပြီးချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ပြောခွင့်ရ Netpress ကပြောလိုက်တာပါ။မြန်မာမှာအလေးစားအခံအဆုံဘာသာရေးခေါင်းဆောင်တဲကတူဖြစ်ပြီးငြိမ်းချမ်းရေးအတွက်လည်းပြောရဲဆိုရဲရှိသူကိုမြန်မာစစ်အုပ်စုကဖန်စီထိန်းသိမ်းထားတယ်လို့လည်းအမေရိကန်နိုင်ငံသားပြောင်းခွင့်ရ press က Twitter ကနေဒီနေ့ထည့်ပြောခဲ့ပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ကိုအခုဒီနေ့လာနေ့ဒီဇင်ဘာ5ရက်မှာထိုင်းမှာစီးသွားကုဖို့အသွားမန္တလေးလေစိမ်းမှာဖမ်းပြီးနောက်တစ်နေ့မှာတော့တရားစွဲမယ်လို့စစ်ကောင်စီက KBC ခေါင်းဆောင်တွေကိုခေါ်ပြောခဲ့ပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ကိုပြန်လွှတ်ပေးဖို့အခုလိုတောင်းဆိုရတာကအမေရိကန်အနေနဲ့မြန်မာနိုင်ငံမှာတံမဲကြီးစင်မထားတော့ပဲယာယီတန်ယုံတာဝန်ခံအစ်စ်နဲ့တန်တမဲကြီးရှော့ချသွားဖို့အမေရိကန်နိုင်ငံသားပြောင်းခွင့်ရက VOA ကိုပြောပြီးနောက်တစ်နေ့မှာပဲဖြစ်လာတာပါ။လက်ရှိအမေရိကန်သံတမန်ကြီးသောမတ်ဖိုင်တာဒီလဒီဇင်ဘာမှာကြာခင်သက်တမ်းကုန်ပြီးမှလက်ရှိသံယုံဒုတိယတာဝန်ခံဒေဘရာလင်းကယာယီသံယုံတာဝန်ခံနေရာကိုလူသစ်မပို့မချင်းတာဝန်ယူကအဆင့်လျှော့ဆက်ဆံပေမဲ့မြန်မာဒီမိုကရေစီရေးဆက်တိုးမြှင့်လှုပ်ဆောင်သွားမယ်လို့တော့ဒီပြောခွင့်ရကဆက်ပြောခဲ့ပါတယ်။ ဒေါက်တာကလမ်ဆန်ဆွန်ကိစ္စမှာတော့သူနဲ့အတူလေဆိပ်မှာအဖမ်းခံခဲ့ရတဲ့လူငယ်တာဝန်ခံဟောင်းဖြစ်သူ Gram Ground ခန်းတော်နဲ့ဆရာတော်ခန်းဝါတို့နောက်ဆုံးအခြေအနေကိုတော့မသိရသေးဘူးလို့ KBC ကချင်တချင်းခရစ်ယာန်အဖွဲ့ချုပ်ကပြောခဲ့ပါသေးတယ်ခင်ဗျ
Sorry Arivia ကိုရောက်နေတဲ့တရုတ်သမ္မတရှီကျင်းပင်ဟာဒီကနေ့တောက်ကြနေမှာပဲအာရတ်နိုင်ငံကောင်းဆောင်တွင်နဲ့ထိတ်တီစီဝေပွဲတရကျင်းပပါရယ်သမ္မတရှီရဲ့သုံးရကြာခီစဉ်နောက်ဆုံးနေ့တာရီယာနေမှာပဲအာရတ်ကောင်းဆောင်တွင်နဲ့အခုလိုတွေ့ဆုံတာပါခီစဉ်အတွင်းနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုပုံပေါ်ခိုင်မာလာစေရေးတရုတ်နဲ့ Sorry Arivia ကြားမှာလဲသဘောတူညီချက်အတော်များများလက်မှတ်ရေးထိုးခဲ့ကြပါရယ်ထိတ်တန်ရင်းနှံထုတ်လုပ်တင်ပို့နေတဲ့ Sorry Arivia နဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတရုတ်သမ္မတရှီအခုလိုရောက်ရှိလာတာလည်းဖြစ်ပါရယ်ဒါဟာ COVID-19 ကရောဂါစတင်ခဲ့တဲ့နောက်ပိုင်းတရုတ်သမ္မတရဲ့တတရမြောက်နိုင်ငံမြေပအခီးစဉ်လည်းဖြစ်ပါတယ်။ Sorry Arabia ပြင် King Salman နဲ့တားဖြစ်သူအင်ရှေဆမ်မင်းသားအသက်38နှစ်အရွယ် Mohammed bin Salman တို့နဲ့တွေ့ဆုံခဲ့တဲ့သမ္မတရှိကရေနံစေးကွက်တင်ရင်အရေးကြီးပုံကိုအလေးပေးပြောကြားခဲ့ပါတယ်။ Ukraine ကို Russia တို့ကျူးကျော်စစ်ဆင်နွှဲနေတဲ့အတွက်လောင်စာစစ်ဆေးတွေထိုးတက်နေတာကြောင့်ရေနံလိုအပ်ချက်တွေဖြစ်တင်နိုင်ရေး Sorry နိုင်ငံရဲ့ရေနံထုတ်လုပ်မှုတိုးမြင့်ဖို့ American ပြည်ထောင်စုကတိုက်တွန်းနေတဲ့အတွက်နိုင်ငံခြားသဘောထားကွယ်လွဲမှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံမှာတော့ COVID ကန့်သတ်မှုတွေဖြေလျှော့ပေးတာကိုပြည်သူတွေနဲ့နိုင်ငံတကာငွေချေးနဲ့ကုန်သွယ်ရေးအဖွဲ့တွေကကြိုးစားလိုက်ကြပါတယ်။စီးပွားရေးပြန်လည်ထူထိုင်မှုတရုတ်ဆွေကအခုလိုလျှော့ပေးတာကိုနည်းပညာဆက်ရုံမှာလုပ်နေတဲ့ဝူဟန်ဒေသခံအသက်30ရွယ်မစ္စတာဝမ်ကအစင်ပြေသွားပြီလို့အခုလိုဒီနေ့ပြောလိုက်ပါတယ်
။这样就了。这个之前的话，其实我们对于这个新冠病毒都有比较清晰的认知了吧？对。
COVID မူဝါဒတွေမဖြစ်လျှော့ခင်တည်းကတာမန်တကွေးပိုးသစ်တစ်ခုလိုပဲဒီကိုရိုနာဗိုင်းရပ်စ်ကိုကျွန်တော်တို့ရှင်းရှင်းလေးနားလည်ထားပြီးသားပါအခုတော့အားလုံးပြန်ပွင့်လာပါပြီပြည်သူတွေရဲ့ပုံမှန်ဘဝနဲ့လုပ်ငန်းတွေအခုပြန်ရလာနေပါပြီဒီကနေအဆင်ပြေမှုတွေတည်ဆောင်ပေးလာနေပါတယ်တကယ်တော့ COVID ကစိုးရင်ကြီးလွန်းစရာမလိုပါဘူးလို့ပြောသွားတာပါတစ်ချိန်တည်းမှာ IMF နိုင်ငံတကာငွေကြေးရေမငွေအဖွဲ့အကြီးကဲ Kristalina Georgieva ကလည်းအခုလိုတရုတ်ရဲ့ COVID Zero COVID လုံးဝအမြင့်ပြည့်မူဝါဒဖြေလျှော့လိုက်တာကိုချီးကျူးလိုက်ပြီးကြားချောင်တရုတ်ပြင်ကမ္ဘာစီးပွားရေးပါတိုးတက်ဖို့ပြန်အသက်သွင်းနိုင်တော့မယ်လို့ဒီနေ့ပဲပြောလိုက်ပါတယ်။ IMF အကြီးအကဲနဲ့တူတရုတ်မှာလုပ်နေတဲ့ကမ္ဘာစီးပွားရေးကောင်ဆောင်များစီဝေးတက်နေတဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အကြီးအကဲ Gosi Okonjo-Iweala ကလည်း COVID နဲ့ Russia ရဲ့ Ukraine ကြီးကြောစစ်ကြောင်းကမ္ဘာစီးပွားရေးထိခိုက်ခဲ့တာပြန်နလန်ထူဖို့အခုစလုပ်နိုင်တော့မယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြနေညာဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဂျပန်ဗြိတိန်နဲ့အီတလီနိုင်ငံတို့ကြားနောက်ဆုံးပေါ်အဆင့်မြင့်ချက်တိုက်လေရင်တွေပူးပေါင်းတိစောက်ဖို့သဘောတူညီလိုက်ကြောင်းဗြိတိန်ဝန်ကြီးချုပ်ရီရှိဆွန်နက်ကပြောပါတယ်
We're one of the few countries in the world that has the capability to build technologically advanced fighter aircraft. That's important because we can keep the country safe.
The country has been in the country for many years. The country has been in the country for many years. The country has been in the country for many years. The country has been in the country for many years. The country has been in the country for many years. The country has been in the country for many years. The country has been in the country for many years. The country has been in the country for many years. The country has been in the countryဂျပန်နိုင်ငံအတွက်တော့အမေရိကန်ပြည်ထောင်စုကလွှဲရင်ဒုတိယကမ္ဘာစစ်နောက်ပိုင်းကာကွယ်ရေးအရာပထမဆုံးအဓိကပူးပေါင်းဆောင်မှုလည်းဖြစ်ပါတယ်။ Tempest လို့လည်းသိကြတဲ့ဗြိတိန်နိုင်ငံကဥဆောင်ထုတ်လုပ်မဲ့ Future Combat Air System စီမံကိန်းကနေထုတ်လုပ်မဲ့ဂျက်တိုက်လေယာဉ်တွေကို2035ပြည့်လွန်နှစ်မှာစတင်အသုံးပြုနိုင်ဖို့ရည်ရွယ်ထားတာဖြစ်ကြောင်း Reuters သတင်းဌာနကဇူလိုင်လမှာဖော်ပြခဲ့ပါတယ်။ဒီအစီအစဉ်မှာတော့ GCAP လို့သိကြတဲ့ဂျပန်နိုင်ငံရဲ့ FX နည်းပညာအစီအစဉ်လည်းပူးပေါင်းပါဝင်ထားကြောင်းဒီဇင်ဘာ6ရက်နေ့က3နိုင်ငံပူးရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Ukraine နိုင်ငံကို Russia တို့ကြီးကြော်စစ်ဆင်နွှဲနေချိန်နဲ့ဂျပန်နဲ့ထိုင်ဝမ်အနီးတရုတ်ရဲ့စီးရေလှုပ်ရှားမှုတွေတိုးလှုပ်လာတဲ့အချိန်မှာပဲ3နိုင်ငံပူးပေါင်းဆောင်ရွက်ရဲ့အခုလိုသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်
။ Russia မှာထောင်ချခံခဲ့ရတဲ့ American Olympic ဆုရှင် Basketball သမား American အမျိုးကိုပြန်လာပါပြီ။ Russia လိုရှိနေတဲ့လက်နက်မောင်းခိုးနဲ့အချင်းသားလဲလဲအစီအစဉ်နဲ့ပြန်လွတ်လာတဲ့ Brittany Griner ဟာ Texas ပြည်နယ် San Antonio မြို့လေဆိပ်ကိုဒီနေ့ဒီဇင်ဘာ9ရက်နေ့တောက်ချာနေမှာပြန်လာခဲ့တာပါ။ E-Secret ထဲထည့်တောက်တဲ့ဆေးကြောက်စီလက်ဝယ်တွေ့ခဲ့လို့မွေးစေဝါမှုနဲ့ရုရှားကသူ့ကိုထောင်ဒဏ်9နှစ်ချခဲ့တာပါ။အခုတော့ရုရှားထောင်မှာဆယ်လနီးပါးအကျဉ်းခံရပြီးတဲ့နောက်ပြန်လွတ်လာပါပြီ။ တင်မင်းတမန်ကုန်တယ်လို့ခေါ်ဆိုခံရသူလက်လက်မောင်ကိုရုရှားလက်လက်မောင်ကိုဗစ်တာဘတ်ကိုတော့အချင်းသားလေးလေတဲ့အစီအစဉ်နဲ့ရုရှားကိုပြန်ပို့လိုက်တဲ့ပေါ်သမ္မတဘိုင်ဒန်ကို Republican တွေကဝေဖန်နေကြပါတယ်ရုရှား Ukraine ပေါ်ရုရှားချူချော်စစ်ကြောင်းအမေရိကန်နဲ့ရုရှားကြားဆက်ဆံရေးတင်းမာချိန်မှာအခုလိုအချင်းသားလဲလှယ်ခဲ့တာပါတစ်ချိန်ထဲမှာ IAEA နိုင်ငံတကာအမှုမြေစွန့်အေဂျင်စီရဲ့စီးမျဉ်းတွေကိုရုရှားချိုးဖောက်နေတယ်လို့တော့ Ukraine ကစွပ်စွဲလိုက်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နှုတ်ထွက်ပရည်လူလူတောင်းဆိုဆန္ဒပြပွဲကျင်းပမဲ့ရန်မတိုင်ခင်တရက်အလိုမှာပဲဘင်္ဂလားဒေ့ရှ်အတိုက်ခံပါတီကောင်းဆောင်တဲ့ရောက်ဒီကနေ့တောက်ကြနေမှာအဖမ်းခံရပါတယ်။လျှက်စစ်မီပြတ်တာနဲ့လောင်စာစီစိုးတွေထိုးတက်လာတာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေလက်တလောလာတွေမှာပေါ်ပေါက်လာတာပါ။အိမ်ဆောင်အစိုးရလက်ထက်မှာရွေးကောက်ပွဲတွေအသစ်ပြန်လည်ကျင်းပပေးနိုင်ဖို့ဝန်ကြီးချုပ်ရှေ့ခ်ဟာဆီနာနှုတ်ထွက်ပေးပါဆိုပြီးတော့ဆန္ဒပြသူတွေတောင်းဆိုနေကြတာဖြစ်ပါတယ်။ဒီစင်မှာဆယ်ရက်နှစ်ကလူလူတောင်းဆိုဆန္ဒပြပွဲကျင်းပဖို့ပြင်ဆင်နေတဲ့မြို့တော်ဒါကာကထောင်းနဲ့ချီတဲ့အတိုက်ခံ BNP ပါတီထောက်ခံသူတွေထဲလုံခြုံရေးတပ်ဖွဲ့ကရာဘာကြီးဆန်တွေမြေရုပ်ပုံးတွေနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူနှစ်ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရသူလည်းအတော်များများရှိခဲ့တာပါအဲ့ဒီဖြစ်ရပေါ်ပေါက်ပြီးနေ့ရက်အကြာမှာအတိုက်ခံခေါင်းဆောင်တွေအခုလိုဖမ်းဆီးခံရတာလည်းဖြစ်ပါတယ
်ကတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကတာကွာတာဖိုင်နယ်ပွဲတွေဒီနေ့မှကြာခင်စတင်တော့မှာပါမြန်မာဆန်တော်ချိန်9နာရီခွဲဘရာဇီးအသင်းနဲ့ခရိုအေးရှားအသင်းတို့ကမ်းကြမှာဖြစ်ပါတယ်။ကမ္ဘာဖလား9ချိန်ရထားတဲ့ဘရာဇီးအသင်းနေနဲ့6ချိန်မြောက်ဖလားရနိုင်ဖို့အခုပြင်ဆင်ထားတယ်လို့လည်းပြောပါတယ်။2018ခုနှစ်ကမ္ဘာဖလားပွဲတုန်းကဖိုင်နယ်ရောက်ခဲ့တဲ့ခရိုအေးရှားအသင်းကလည်းဆီမီဖိုင်နယ်တက်နိုင်ဖို့အချိန်နဲ့ကံမဲ့လို့အကဲခတ်တွေကခံမှန်းထားပါတယ်။ဘရာဇီးနဲ့ခရိုအေးရှားအသင်းတို့အရင်4ချိန်ကစားခဲ့ပြီးဘရာဇီးအသင်းဘက်ကတခါမှတော့ရှုံးကြတာမရှိခဲ့ပါဘူး။မြန်မာဆန်တော်ချိန်စနေနေ့မနေ့တနင်္လာခွဲကြာလို့ရှိရင်တော့အာဂျင်တီးနားနဲ့နယ်သာလင်အသင်းတို့ကစားကြမှာဖြစ်ပါတယ်ဘောလုံးအကျော်မော်လိုင်နယ်မက်ဆီဥဆောင်တဲ့အာဂျင်တီးနားအသင်းကကမ္ဘာဖလားနှစ်ချိန်ရထားပြီပဲကမ္ဘာဖလားတစ်ချိန်မှမရဘူးသေးတဲ့နယ်သာလင်အသင်းကလည်းဒီတစ်ခါကမ္ဘာဖလားရအောင်ကြိုးစားမှာလို့ပြောထားပါတယ်အာဂျင်တီးနားနဲ့နယ်သာလင်အသင်းတို့ယင်းကမ္ဘာဖလားဘောလုံးပွဲတွေမှာနောက်ဆုံး5ချိန်ကစားခဲ့တုန်းကတော့နယ်သာလင်ဘက်က2ပွဲနိုင်2ပွဲသရေနဲ့တပွဲရှုံးခဲ့ပြီပါတယ်ကတာမှာအခုလိုကမ္ဘာဖလားပွဲတွေကျင်းပနေတဲ့တစ်ချိန်ထဲမှာဘောလုံးကွန်းတွေဟိုတယ်တွေဆောက်တဲ့ရွှေပြောင်းလို့သားဒီလူခွင့်ချိုးပေါက်ခံရမှုတွေကလည်းသတင်းတွေမှာလွှမ်းမိုးနေပါတယ်။ဆော်ဒီအာရေဗျအသင်းတက်ခိုးတဲ့ပန်းဖြေရနေရာမှာအလွတ်လွတ်ခဲ့တဲ့ဖိလစ်ပိုင်လူသမားတစ်ယောက်ကမ္ဘာဖလားပွဲကျင်းပနေချိန်မှာတိုက်ဆုံးခဲ့တာနဲ့ပတ်သက်လို့ကာတာအာဏာပိုင်တွေစုံစမ်းနေပါတယ်ခင်ဗျာ။
တော့ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးကြတာဖြစ်ပါတယ် VOA ကနေတော့ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီခန့်တိုက်ရိုက်အတန်လွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ် VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်ပါရှင်ဦးဖြစ်သူဦးစီသူအောင်မြင့်အပေါ်ဆွဲချက်တင်ထားတဲ့တဲကနိုင်ငံတော်အကြီးအကျယ်ပြတ်အောင်လုပ်မှုအတွက်သူကိုဒီနေ့အလုတ်ချမ်းနဲ့ထောင်ဒဏ်9နှစ်ချလိုက်ပါတယ်။အမှု3မှုနဲ့တရားစွဲခံရတဲ့ဦးစီသူအောင်မြင့်ဟာအခုဆို3မှုလုံးအတွက်စုစုပေါင်းချခံရတဲ့ထောင်ဒဏ်က12နှစ်ဖြစ်သွားပါတယ်။အပြည့်စုံကိုတော့မက်ခင်ဖြူထွေးကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ VOA မြန်မာပိုင်းအတွက်ပင်တိုင်းစောင်းပါရေးသားသလို Frontier မြန်မာနဲ့မြန်မာနောင်သတင်းဌာနတွေအတွက်လည်းစောင်းပါတွေရေးသားခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုဘိုးတထောင်ထူတရားရုံးကအလုတ်ချမ်းနဲ့ထောင်နဲ့ခုနှစ်ဒီကနေ့ချမှတ်လိုက်ပါရယ်။ရာဇသက်ကြီးဥပဒေပုံမှား124ကကြီးနဲ့စွဲချက်တင်ထားတဲ့နိုင်ငံတော်ကြီးညိုပြက်အောင်လုပ်မှုအတွက်အမေ့ချတာဖြစ်တယ်လို့သူ့ရဲ့ရှင်းလေးကပြောပါရယ်
။ဆိုတော့ဒီနေ့ကခုနှစ်နှစ်ကနေခုနှစ်နှစ်ချလိုက်တဲ့124ကကြီးကိုလေဒီနေ့အဆူလို့ရှင်ဆရာကစုစုပေါင်း72နှစ်ဖြစ်သွားတာပေါ့ဒီမှာလေ။အင်္ဂါတက်ကကြီးကပဲနှစ်ရုံးကစတာစုစုပေါင်း9နှစ်ပေါ့။ဟုတ်တယ်နဲ့ဆိုတော့အဲ့လိုစုပေါင်း72နှစ်ဖြစ်သွားတာပေါ့နော်။အမှုတွေအကုန်လုံးတက်မှာအမားတို့အိမ်ဟွာကပြဇာတော်တရားရုံးကတက်တာကခရိုင်ပါကအမားတို့ဟိုနယ်ကလက်ခံရတာပေါ့နော်။အချင်းချင်းပဲလက်ခံရတယ်။အဲ့ဒါကအမားတို့အဲဒီတိုင်းကိုဆက်ထပ်ဖို့တော့ကိုအမားတို့ပြင်ဆင်နေတာပေါ့နော်။နောက်ဒီဘာဟန်ရုံးကအမှုကိုလည်းအမားတို့အယူခံတက်ဖို့တော့ကိုအမားတို့ပြင်ဆင်နေတာပေါ့နော်။အဲ့ဒါကဘာဟန်ရုံးကကျတော့အမားတို့နောက်တစ်ပတ်ထဲမှတက်ဖြစ်မယ်။ဥပဒေကအမှုကလည်းအမားတို့ဆက်ပြီးတော့တက်ပါမယ်နော်။ဆရာကအခုအဆုံးထိတက်ပြီးကိုပြောထားတယ်လေ
။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရဲ့ရေးသားချက်တွေကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တဲ့နိုင်ငံတော်ကိုအကြီးညိုပြက်စေခဲ့တယ်လို့စစ်ကောင်စီကဆွဆွပြီးတက်မတော်အကြီးညိုပြက်စေမှုပုံမှန်905ကကြီးနဲ့အမှု2မှု။နောက်နိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုရစသက်ကြီးဥပဒေပုံမှန်124ကကြီးနဲ့တမှုစုစုပေါင်း3မှုနဲ့စစ်ကောင်စီကတရားဆွဲဆိုခဲ့တာပါ။တက်မတော်ပြုတ်ခွဲအောင်လှုံ့ဆော်မှုပုံမှ905ကကြီးနဲ့တရားစွဲထားတဲ့အမှုနှမှုအတွက်အောက်တိုဘာနဲ့နိုဝင်ဘာလတွေကထောင်ဒဏ်တွေချထားပြီးဖြစ်ပါတယ်။ 905ကာကြီးအမှုနှမှုအတွက်အလုတ်ချမ်းနဲ့1005နှစ်ချခံထားရတဲ့အတွက်ဒီနေ့ထောင်ချလိုက်တဲ့ခုနှစ်နှစ်နဲ့ဆိုရင်အမှုသုံးမှုပေါင်းအတွက်စုစုပေါင်း1012နှစ်ဖြစ်ပါတယ်။ဦးစီသူအောင်မြင့်အပေါ်အခုလိုတရားစွဲဆိုတာတွေနဲ့ပတ်သက်လို့ရှင်းနေကအခုလိုပြောပါတယ
်။အဓိကအောင်ကပြောနိုင်တာတစ်ခုကတော့ဒီမလေးရဲ့တရားစလို့ရှင်းနေတာကတော့ဒီအရင်ဆောင်မှရေးစာရေးစီရပါတော့နော်။ဒါသာဒီနိုင်ငံရေးတွေလည်းပါလာလို့ဒီတော့ဖြစ်နေတဲ့နိုင်ငံရေးမှာသူကဟိုဖွဲ့စည်းပေးဖွဲ့စည်းနေမှာလည်းတော့ပတ်သက်တာလည်းမရှိဘူး။ဒီကကသူကဒီတိုင်းဒီကွန်ပျူတာပို့တော့ကိုပဲသူရဲ့ဒီသတင်းပညာနဲ့ဟိုသတင်းကိုကြည့်တာပေါ့နော်။အဲ့ဒါဒီဆိုရတော့လာတဲ့ခါမှလည်းဒါဒီဆိုရမှာဒီအားနည်းချက်ဒီနေ့ဟာတည်းရှိတာဒီဒီမှာငယ်ငယ်လေးပဲသူကထောက်ပြတာတော့လုပ်ခဲ့တာရှိတယ်။ဘာတက်လို့အားနည်းနည်းပြောမှအဲ့ဒါကြီးတာမဟုတ်ဘူး။အရင်တော့ကအတက်တက်မှသူတို့ပြီးကြီးတယ်လေဟာတော့ဒါမှလို့ဟိုသိရတယ်ပေါ့နော်။အရင်ကမှရေးလို့အဲ့ဒီသတင်းလေးကိုဒါဒီတက်မလို့ဝီရပုတ်ခတ်တယ်ဆိုတဲ့အကြောင်းပြချက်ပေါ့။အဲ့ဒီအကြောင်းပြချက်တွေကဆွေးရပါပေါ့နော်။ဒီမှာဖြစ်ပြင်းလို့ထင်ပါပေါ့
ဦးစီသူအောင်မြင့်ဟာခြောက်လွင်းမှာကျန်းမာရေးပြဿနာကြီးကြီးမားမားမရှိပေမဲ့ခါနာဝေဒနာကိုခံစားနေရတယ်လို့သူရဲ့ရှင်တွေကပြောပါတယ်မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကတည်းကပြည်တွင်းမီဒီယာ10ခုကျော်ကိုတရားမဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားရာခနန်းချီဖမ်းဆီးခံရတရားစွဲခံရတွေရှိပါတယ်သတင်းသမားတွေမှတ်တမ်းပြုစုထားတဲ့စာရင်းအရ2021ခုနှစ်ဖေဖော်ဝါရီလကနေဒီနှစ်ဒီဇင်ဘာလအထိတနင်္ဂနွေလုံးမှာသတင်းသမားအယောက်150ထဲမှနေဖမ်းဆီးခံခဲ့ရပါတယ်။နောက်ဆုံးစီးရင်အယောက်ဖမ်းဆီးခံအယောက်150နီးပါးထဲမှာအယောက်90ကျော်ပြန်လွတ်ခဲ့ပြီးလက်ရှိသတင်းထောက်အယောက်50နီးပါးအချင်းထောင်တီးတီးမှာဆက်လက်အချင်းကြခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိအပြုချက်တစုံတရာပေးတာမျိုးမရှိပါဘူးရှင်။
ရန်ကုန်ကပြပလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုမပြောခင်မှာအခုတခါတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနန်းဆန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL တအားပလောင်တပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ဘေးရှောင်တရာကျော်ခန့်ဟာနေရက်ဆုံးခွာထွက်ပြေးနေကြပါတယ်။လက်ရှိအခြေအနေမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်လာနေတာကြောင့်စစ်ရှောင်ဥယေပိုများလာနိုင်ကြောင်းလည်းဒေသခံအကူအညီသူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ပလောင်ဒေသတိုက်ပွဲအခြေအနေကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနန်းဆန်မြို့မှာ DNLA တအန်းပလောင်တပ်ဖွဲ့အခြေစိုက်စခန်းတစ်ခုကိုဒီလ9ရက်နေ့ကစစ်ကောင်စီတပ်ကလေကြောင်းနဲ့ရုတ်တရက်ထိုးစစ်ဆင်ခဲ့တာပါ။ရှင်းရက်နေ့မှာလက်နက်ကြီးနဲ့ပစ်ခတ်တာ၊လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပြီးဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ DNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတားအိုက်ကျော်ကပြောပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာဟာနန်းဆန်မြို့အနောက်မြောက်ဘက်ကုန်းတာနယ်ဟျူမန်ရွာအနီးမှာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားရာအနီးဒေသခံတွေဟာဘေးလွရာကိုတိမ်းရှောင်နေရပြီးနန်းဆန်မြို့ဘက်ကိုလူတရာကျော်လောက်ရောက်လာကြောင်းစစ်ရှောင်တွေကိုကူညီနေသူတူကအခုလိုပြောပါတယ်
စစ်ရှောင်ကလေနန်းဆန်မြို့ကိုပြန်ကြီးကျောင်းပေါ့နော်အဲ့မှာတော့ဒီကီမနာယီတော့ဟာတရာနဲ့35ပေါ့နော်အဲလူကြီးအဲ့လောက်ရောက်တယ်ပေါ့နော်။ဘာကြီးကြောင့်မှစစ်ကြောင့်ရင်းတဲ့ဒီညာကကူမိုင်းရယ်မန်လုံးညာရယ်တို့ရှိနေ။ကုန်းမရကြတော့လုံးဝအိုညာလုံးချုပ်ပေါ်အသက်ခံရတယ်ဆရာရယ်။ဒီညာလုံးကိုတို့ကပြုတ်ထုတ်ထားရယ်ဆရာစစ်ကောင်စီကလည်း။ဒီညနေလည်းထိရောက်လာဖို့ရှိမယ်။တချို့ဒီအသေးပိုက်တဲ့ကားတွေကသွားရောက်ပြီးတော့မှသွားထူပြီးတာလည်းရှိနေပေါ့နော
်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဆက်ပြီးကြာနေမယ်ဆိုရင်တော့စစ်ရှောင်ဥယျာဉ်ထပ်ပြီးတိုးလာဖို့ရှိတဲ့အကြောင်းသူကအခုလိုပြောပါဗျ။
အခုလက်ရှိလည်းဒီအပြင်းထန်ဆက်ပြီးတော့မှဖြစ်အောင်ပဲလို့ကျွန်တော်တို့သိရတယ်ဗောနော်။အဲလိုလဲဆိုတော့အဲတစ်ဖက်ကဒီအင်အားတွေဒီဖြစ်ဖို့ဖြစ်ဗောနော်။အဲအဲ့လိုခါမှာကျတော့ဒီစိတ်ပွဲကတစ်ဖက်လောက်ကြာချေကြာနေမယ်။အဲ့လိုဖြစ်သွားတဲ့ခါမှာစစ်ရှောင်တွေကပို့ပြီးတော့မှတိုးလာဖို့တော့ရှိနေတယ်နော်။
တချို့ဒေသခံတွေဟာနန်းဆန်မျိုးဘက်ကိုရောက်မလာပဲရွာအနီးဝင်းကျင်တွေမှာတိမ်းရှောင်နေရပြီးတော့သူတို့စီကိုစားနပ်ရိက္ခာတွေပို့ဖို့စီစဉ်နေကြောင်းလည်းပြောပါရယ်ဒီရက်ပိုင်းမှာနန်းဆန်မျိုးနယ်နဲ့ကဲ့ရက်မိုးမိတ်မျိုးနယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA PDF တပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီတပ်တွေဟာကချင်ကယားကရင်ချင်းစကိုင်းမကွေးနဲ့တနင်္သာရီစတဲ့ဒေသတွေမှာဒ ိုင်းဒါလက်နက်ကိုင်တွေဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေသလိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလည်းဘုံးပေါက်ကွဲမှုတွေမကြာခဏဖြစ်ပွားနေပါတယ်ခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းနန်းစံဒေသမှာတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အပြည့်ရထားတဲ့ရခိုင်မြောက်ပိုင်းဘက်ကသတင်းတစ်ပုဒ်ကိုလည်းပြောပြပေးတင်ပါတယ်။စစ်ကောင်စီနဲ့အေးရခိုင်တပ်ဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာအပြစ်ရထားတာနှစ်ပတ်နီးပါးကြာလာပြီမဲ့ရခိုင်မြောက်ပိုင်းမှာတော့စာနာရိတ်ခါကူညီထောက်ပံ့မှုတွေမရှိသေးဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်ဒီဒုက္ခသည်တွေအတွက်စစ်ကောင်စီကထောက်ပံ့ကူညီတာမရှိသလိုတခြားပြင်ပအကူအညီတွေလည်းမရကြသေးပါဘူးဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA အဖွဲ့တို့ကြားတကြောပြန်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကနေရခိုင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အနေနဲ့နှစ်ဖက်သဘောတူနှုတ်ကတိနဲ့အပြစ်ရခဲ့ကြတာဖြစ်ပါတယ်အခုလက်ရှိမှာတော့အပြစ်ရထားတာကသတင်းနှစ်ပတ်နီးပါးရှိလာပြီဖြစ်ပြီးစစ်ကောင်စီဘက်ကခရီးသွားလာရေးနဲ့ပိတ်ထားတဲ့ကုန်းလမ်းရေလမ်းတချို့ကိုဖွင့်ပေးတာကန့်သတ်ချက်တွေလျှော့ပေးတာတွေလုပ်ခဲ့ပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းစစ်ဘေးဒုက္ခသည်စခန်းနေမှာတော့အပြစ်ရပြီးတဲ့နောက်ပိုင်းလာရောက်ကူညီသူမရှိသေးဘူးလို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကိုတန်းအေးကပြောပါတယ
်ဒီကျွန်တော်တို့ကောင်းစီနေဒီခိုက်ကြတော်တို့ဟာပေါ့နော်နှစ်ဖက်ပိုက်ချက်ရစ်တဲ့ကြားထဲမှာတော့ကျွန်တော်တို့ဒီညောင်ချောင်းစစ်ဆောင်တော်ဟာတခြားအဖွဲ့လာလို့တာတော့မရှိသေးဘူးခင်ဗျာ
လူရဲ့လေးတောင်ကျော်ရှိတဲ့ကြောက်တော်မြို့နယ်မှာဆိုရင်အရင်တုန်းကထောက်ပံ့နေကြကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တခုတည်းကသာတစ်လအတွက်စစ်ဘေးဒုက္ခသည်တဦးကိုမြမကျက်ငွေ 2,100 ကျက်ထောက်ပံ့ပေးထားပါတယ်။ဒါပေမဲ့လည်းကုန်စည်နှုန်းကအစမတန်မြင့်တက်နေတာကြောင့်လုံလောက်မှုမရှိဘူးလို့လည်းကိုတန်းအေးကပြောပြပါတယ
်။ဒီကျွန်တော်တို့ဖိတ်ချောင်းစခန်းကတော့လူရဲ့ကလေးထောင်ကျော်ရှိတာပေါ့နော်။ဒါပေမဲ့ဒီစားဝဲနေကြတော့ဟောပေါ့ဒီWFP ရဲ့ဟိုကဘာစနိုက်ကဖွေရဲ့ဟိုအထောက်ပံ့မှုတစ်ခုနဲ့ကျွန်တော်တို့ရှေ့ဆပြီးတွက်နေရတာဖြစ်တယ်လေ။ဒါမှမဟုတ်ကျွန်တော်တို့ကတော့ဟိုပါနော်။စက်ချုံစက်နဲ့ကျေတူတဲ့အနေနဲ့တော့ဟိုပါပေါ့နော်။ဒီ WFP ရဲ့ထောက်ပံ့မှုတစ်ခုနဲ့တော့ဘလော့စီမှာရည်တည်ရတော့လဲဟိုပါပေါ့နော်။ဒီအခက်ခဲတော့ရှိတာပေါ့။ဒီအခက်ခဲဆိုရင်ပျော်ပြောက်လို့မရတော့ဘူး။အခက်ခဲရှိတာပေါ့
။ဒါအပြင်မြောက်ဦးမြို့နယ် PP ရင်စစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လဲစားနဲ့ရိတ်ခါထောက်ပံ့တဲ့သူတွေမရှိတော့တာကြောင့်စားဝတ်နေရေးအတော်လေးအခက်ကြုံနေရတယ်လို့ပြပင်းရင်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုသိန်းရွှေမြက်ကပြောပါတယ
်စစ်ဝန်ကြီးကတော့အခုဒုက္ခသည်တွေကတော့ကြက်တည်နေကြတယ်ကုလီတို့လူကေပြန်အစိုးရဌာနလူကေပြန်ကပြတ်တဲ့တော့ကဆေလာသာသာလောက်ရှိမှထင်တယ်တတိယတော့မမတီဘုံလေရေကအကြီးကကုလီတို့စခန်းကိုထောက်ပံ့နေတာကတော့ဒီ WFS ဆိုကဘာစနိုက်ကအဖွဲ့ကလေအေးဖွဲ့ကရှိုင်းလာဘိန်းနဲ့ကိုလာဘိန်းကိုကိုလာဘိန်းမှာတခါတည်းပြီးခဲ့ပြီးရင်အခုဒီထပ်ပန်းတဲ့အဖွဲ့အစည်းဆိုတော့ WFP မှာပါထပ်ပန်းတဲ့အဖွဲ့အစည်းတို့တော့မှမရှိသေးဘူးအာစာနာရိတ်ခါထပ်ပန်းမှာလောက်ကိုထားရင် NGO ဒီ CSO ဒီအလူရှင်အဖွဲ့အစည်းတွေကတခုမှအခုတည်းရောက်လာတာမရှိသေးဘူး
တိုက်ပွဲတွေကြောင့်ဒုက္ခရောက်နေကြရတဲ့ဒေသခံပြည်သူတွေအတွက်လူသားချင်းစာနာမှုအရာယာယီအပြစ်ရထားတဲ့သဘောဖြစ်ပါတယ်လို့ AA ဘက်ကတော့ပြောဆိုထားပါတယ်နှစ်ဖက်အကြားအပြစ်ရထားတယ်ဆိုတော့ကိုAA ဘက်ကရောစစ်ကောင်စီဘက်ကပါအတီးပြုတ်ထားပေမဲ့တရားဝင်သဘောတူလက်မှတ်ထိုးတာမျိုးတော့မရှိသေးပါဘူး။စာနယ်ရိတ်ခါတွေတည်ယူနိုင်အောင်စစ်ကြောင့်ပိတ်ထားတဲ့လမ်းတွေကိုဖွင့်လိုက်တယ်ဆိုပေမဲ့စစ်ဆေးမှုတွေတင်းကျပ်မှုတွေနဲ့စစ်ဘေးဒုက္ခသည်ကူညီရေးပိုင်းတွေမှာတော့အခက်အခဲတွေကရှိနေဆဲဖြစ်ပါတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ရှင်။
ရခိုင်မြောက်ပိုင်းမှာဒေသခံတွေစားနပ်ရိက္ခာအခက်အခဲကြုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမှပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံမှာပလတ်စတစ်မိုင်းတွေပိုအသုံးပြုလာနေတဲ့အခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံကစစ်ပွဲတွေအတွင်းမှာမြေမြုံပိုင်းအသုံးပြုကြတဲ့အထက်မှာပလတ်စတစ်နင်းမိုင်းတွေအများအများတွေ့လာရပြီးတော့ဒါဟာပဋိပက္ခအလုံးကာလမှာဖြည့်ရှင်းဖို့ခက်ခဲတဲ့အခြေအနေဖြစ်လာနိုင်တယ်လို့အကြေခတ်တွေကပြောပါတယ်ရာထောင်ချီရှိနေတဲ့အဲ့ဒီပလတ်စတစ်နင်းမိုင်းတွေကိုလူအားနဲ့ရှာဖို့ခက်သလိုတတ်ထုရှာဖွေဇက်နဲ့လည်းခြေရာခံမှုခက်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့မတ်စုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
လက်နက်ကင်ဆန်းကျင်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်တပ်ဟာပလတ်စတစ်နင်းမိုင်းတွေကိုကရင်ကယားချင်းနဲ့စကိုင်းတိုင်းဒေသတွေမှာတွင်တွင်ကျကျသုံးလာပါတယ်။ပေါ်ပါတဲ့ပလတ်စတစ်တစ်မျိုးနဲ့လှုပ်ထားတဲ့မိုင်းတွေကိုစကိုင်းတိုင်းကစစ်ကောင်စီတပ်စခန်းနဲ့ဌာနဆိုင်ရာအစအဦးပတ်ဝန်းကျင်တွေမှာအများအပြားတွေ့နေရကြောင်းစကိုင်းတိုင်းရင်းမပင်မြို့နယ်မြောင်မယားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုခန့်ကပြောပြပါတယ်
။စစ်ကောင်စီဘက်ကပန်မိုင်းတွေတိတ်ပြီးတော့မသုံးတော့ဘူးဗျ။ဒီပလတ်စတစ်မိုင်းတွေပဲအတွင်းကြေကြေတုံးလာတဲ့အနေထားပေါ့အဲ့တော့ဘာဖြစ်လို့ဆိုတော့ဒီစစ်ကောင်စီကထိုးမှဆိုလို့ရှိရင်စစ်ကောင်စီဘက်ကဒီမိုင်းတွေကို
တော့တေးဟာတေးရတယ်ဆိုလို့ရှိရင်တို့တွေအချိန်လဲတက်ကြမယ်နောက်တစ်ခုခီးလဲတဲ့ပုံပေါ့နော်ပြောလို့ရှိရင်တက်ောက်ဒီတက်ောက်ဝင်တယောက်ကသမ်းမိုင်းနဲ့လှုပ်ထားတဲ့မိုင်းကိုစောပို့ပြီးတော့ဒုံးရီ30မိုင်းရဲ့ဆိုလို့ရှိရင်ဆက်တဲ့မိုင်းရဲ့ဆိုလို့ရှိရင်ငါဆိုအလုံးကြီး50မိုင်းနော်ညနေတဲ့မိုင်းကိုပုံပြလာတဲ့နေထားလို့ကျွန်တော်တို့ပုံပါ
လက်ပတောင်းတောင်ကတရုတ်အစိုးရပိုင်းဂျေးနီစီမံကိန်းပတ်ဝန်းကျင်မှာရာနဲ့ချီတွေ့ခဲ့ရတဲ့နက်မိုင်းတွေအားလုံးဟာလည်း M14 အမျိုးအစားပလတ်စတစ်မိုင်းတွေဖြစ်တယ်လို့ဒူဖော်ရှင်းလင်းခဲ့တဲ့အရက်ဖက်မိုင်းရှင်းလင်းရေးအဖွဲ့တစ်ခုက VOA ကိုပြောပြပါတယ
်။ဒီမိုင်းကတော့ဘယ်ရောက်ထုတ်တယ်ဆိုတာကတော့ဒါစုံပြီးတော့ထုတ်တဲ့မိုင်းဆိုတာတော့ပြောပါတယ်။ဒီချွတ်တဲ့မိုင်းပုံစံမျိုးပေါ့နော်။ဒီမိုင်းကိုပေါ့နော်မြင်းမိလိုက်ချင်းအားဖြင့်ပေါ့နော်။အဲခြေပြက်နဲ့လက်ပြက်နဲ့နောက်ခန္ဓာကိုယ်တစ်ခုလုံးပေါ့နော်ဆုပ်ပြတ်သက်သွားမယ့်အနေအထားပေါ့။လူဒီစီနိုင်တဲ့အဲမိုင်းကိုပြောလို့ရပါတယ်။
M40 နင်းမိုင်းတွေကိုစစ်ကောင်စီဘက်ကလုံခြုံရေးအရန်အတားအဖြစ်အဓိကထားသုံးဆွဲနေပုံရပါတယ်။ကယားပြည်နယ်နဲ့ကရင်ပြည်နယ်ကစစ်တပ်ဒေသခံတရင်တပ်မတွေစခန်းချရာအနီးတွေကိုဝိုင်းပတ်ပြီးတော့ခတ်ဆိတ်ဆိတ်ချထားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်စခန်းချထားတဲ့နေရာတွေမှာဒီလိုမြေမြုံမိုင်းအများအပြားကိုတွေ့ကြရပါတယ်။စစ်စင်ရေးတစ်ခုလုပ်မယ်ဆိုရင်လည်းဒီမိုင်းတွေကိုလူအားဆက်အားနဲ့ရှာဖွေနေရတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ရဲ့တာဝန်ခံကအခုလိုပြောပြပါတယ်။
ဟိုစနေချာလာရှိတယ်နေနေချာလာရှိတယ်ဟိုတော့ကျွန်တော်တို့ကိုယ်တိုင်လောက်ထားတဲ့ဟိုဆုံရှိနေချာလာရှိတယ်အဲ့လိုတွေတော့ကျွန်တော်တို့တက်နိုင်လို့ဟိုရှင်းပြီးမှသူလာတာလို့ရတယ်ဒါပေမဲ့ကျွန်တော်တို့ရှင်းတယ်ဆိုတော့ကျွန်တော်တို့သွားတဲ့နေ့ကျောင်းလောက်လည်းကျွန်တော်တို့ရှင်းနေတယ်ဒီကျတဲ့နေရာတွေကအများကြီးမင်းမတင်မထားတဲ့နေရာတွေမှာလည်းသူတို့တောင်းထားတာရှိတယ်အများကြီးအတွက်ဒီစီအလုံးကာလမှာကျတော့အဲ့ဒီအဓိကသူတောင်းထားခဲ့တဲ့ပုံကူကြီးနေမျိုးကိုရှိပါခဲ့တယ်ဆိုတော့စီစီပေါင်းစီစီနဲ့ဟာဒါမှကျွန်တော်အတိအကျတော့ပြောရဲစီစီကိုတော့ပြောရပြည့်တယ်ဆိုရင်သူတို့မိုင်းကဟိုတနည်းအားလုံးလေး50လုံးလေး50သူတို့လမ်းတကြောကိုသူကလုံးလေး50လုံးလေး50လောက်ထောင်ထားသူကိုယ်များဒီရှင်ရင်ရေးလုံးနေပြီးတော့ဒီတော့လေးခက်ခဲနဲ့ဒီလုံးကဟိုဟာဒီအချင်းကိုတော့အလုံးကလာမှာတော့သူတော့ကောက်ကြည့်ရမယ်ပုံမှာရှိတယ်ချက်ချင်းပြီးတော့တင်းပြဝင်မယ်ဆိုတော့အဲ့ဒီပုံများတဲ့အလုပ်ရှိတယ်ဟိုကြားတဲ့အရာရှိတယ်
မြေမြုပ်မိုင်းနဲ့နင်းမိုင်းတွေကိုစစ်ကောင်စီတပ်တင်အသုံးပြုနေတာမဟုတ်ပါဘူး။လက်နက်ကိုင်အဖွဲ့တချို့ကလည်းစစ်ရေးအသာစီးရဖို့အတွက်မိုင်းအမျိုးမျိုးကိုအသုံးပြုလာကြပါတယ်။တခါတရံမှာမြန်မာစစ်တပ်ဘက်ကထောင်ထားတဲ့ M40 နင်းမိုင်းတွေကိုပြန်လည်တူးဖော်ပြီးတော့ပြန်အသုံးပြုနေတဲ့လက်နက်ကိုင်အဖွဲ့တချို့လည်းရှိပါတယ်။တောင်ရာတွေ၊ကျေးရွာတွေထဲရောက်ရှိနေတဲ့ plastic နင်းမိုင်းတွေဟာပဋိပက္ခအလွန်ကာလကြာရင်ပြဿနာတရဖြစ်လာနိုင်တယ်လို့လည်းမြင်နေကြပါတယ်။အကြောင်းကတော့သတ်မှတ်နေရအတိအကျကိုမှတ်မထားနိုင်တာမိုင်းရှာဖွေရေးဆက်နဲ့ရှာဖွေဖို့ခဲရင်တာတွေဒါတွေကအဓိကစိန်ခေါ်ချက်တွေဖြစ်လာနိုင်ပါတယ်အဆိုဆုံးကတော့အဲ့ဒီဒေသတွေအလုံးမှာခီးသွွားလုပ်ငန်းတွေအပါအဝင်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ဆိုးကျိုးတွေဖြစ်လာနိုင်ပါတယ်အချင်းနှစ်လက်မခွဲပဲရှိတဲ့ M14 plastic မိုင်းတွေကို American စစ်တပ်က1955ခုနှစ်မှာစတင်အသုံးပြုခဲ့ပါတယ်မိုင်းထောင်ပြီးပြီဆိုရင်သူ့ကိုပြန်ရှာဖို့ခက်ခဲပါတယ်အကြောင်းကတော့သူ့မှာတက်တူပါဝင်တဲ့အချိုးအစားကနေပါလို့ဖြစ်ပါတယ်။ဒါကြောင့်နောက်ပိုင်းမှာမိုင်းရဲ့အောက်ခြေနားမှာစတီဝါရှာပြားတစ်ခုကိုအမေရိကန်စစ်တပ်ကထည့်သွင်းအသုံးပြုခဲ့ပါတယ်။အမေရိကန်စစ်တပ်ကတော့1984ခုနှစ်နောက်ပိုင်းမှာဒီမိုင်းတွေကိုအသုံးမပြုတော့ပါဘူး။ဒါပေမဲ့ကမ္ဘောဒီးယား၊ချီလီ၊အီသီယိုးပီးယား၊အီရန်၊အီရတ်၊ဂျော်ဒန်၊လာအို၊လေဘနန်၊ဗီယက်နမ်၊ဇမ်ဘီယားနဲ့နိုင်ငံတချို့မှာမြင်တွေ့နေရဆဲဖြစ်ပါတယ်။အိန္ဒိယနဲ့ဗီယက်နမ်ကတော့ M14 ကိုတူးပါထားတဲ့မိုင်းတွေကိုဆက်ပြီးတော့ထုတ်လုပ်နေတယ်လို့ Global Security အဖွဲ့နဲ့မိုင်းသုတေသနအဖွဲ့တချို့ကထုတ်ပြန်ထားပါတယ်။ဒီအဖွဲ့တွေရဲ့အချက်အလက်တွေအရဆိုရင်2008ခုနှစ်ကစပြီးမှတ်ပုံတင်ထားခြင်းမရှိတဲ့ M14 plastic မိုင်းတွေကိုပဲခူးတိုင်းရွှေကျင်မြို့နယ်ညောင်ခြေထောက်ကျေးရွာမှာရှိတဲ့လက်နက်ဆက်ရုံမှာထုတ်လုပ်နေပါတယ်။စီရေးပဋိပက္ခအတွင်းအရက်သားတွေကိုကာကွယ်ပေးဖို့ချုပ်ဆိုထားတဲ့ Geneva Convention စာချုပ်ကိုမြန်မာပြည်ထဲကလက်နက်ကိုင်အဖွဲ့အားလုံးကလိုက်နာမှုမရှိဘူးလို့နိုင်ငံတကာအဖွဲ့တွေကဝေဖန်ထားပါတယ်အထူးသဖြင့်တားမြစ်ထားတဲ့မြေမြုပ်မိုင်းတွေကိုရုရှားနဲ့မြန်မာနိုင်ငံမှာဆက်ပြီးတော့သုံးနေကြတယ်လို့ထောက်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာ plastic မိုင်းတွေပို့ပြီးတော့အသုံးပြုလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ် VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုရဆယ်နိုင်တီဆက်ပြီးတော့အတန်လွန့်ပေးနေပါတယ်သောရရှင်နေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်တောင်းမှမဟုတ် Facebook ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ခဏတွေကိုဆက်လက်ထုတ်လွှင့်ပေးတော့မှာဖြစ်ပြီးတော့အဲ့မှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
ဒီကနေ့တောက်ကြနေညပိုင်းမှာပါတာစီစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းလို့မြို့ချက်19:25နဲ့32တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပြီးတော့အဲ့ဒီမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နေအမေရိကန်တခွင်စီစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆက်အနာသိမ်းမှုနောက်ပိုင်းနိုင်ငံရေးလူမှုစီးပွားအထွေထွေအကျက်တဲတွေမှာဒီကြားမှာအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေနဲ့အိမ်တွင်းကြမ်းဖက်မှုတွေတိုးတက်လာပိုဆိုးလာနေတာကြောင့်အခုချိန်မှာဒီလိုအခြေအနေတွေကိုအလေးနက်ထားမိမောင်းထိုးပြဖို့အရေးတကြီးလိုအပ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်ဘလို့ကြမ်းဖက်မှုပုံစံဒီပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးတော့ဒါတွေရပ်တန့်မှုဘလောက်ထိအရေးကြီးနေပါသလဲအကြံဖတ်ခံရသူတွေအတွက်တရားမျှတမှုတာဝန်ခံမှုရှိဖို့နဲ့ပြည်တံလုံးကွင်းရနေတဲ့အခြေအနေအဆုံးသတ်ဖို့ဆိုတဲ့စောင်ပုတ်တွေနဲ့အမျိုးသမီးတွေအပေါ်အကြံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေခုလိုအချိန်မှာဘာကြောင့်ပိုပြီးအရေးကြီးလဲဆိုတာတွေကိုဒီသတင်းမှရအမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ခင်ဗျာThere's a path we must choose sometimes Gotta stand up and fight sometimes မြန်မာစစ်တပ်ဟာမျိုးသမီးတွေပေါ်လိမ့်ဆိုင်ရာကြမ်းဖက်မှုတွေကိုဆက်လက်နဲ့တခုလို့အစဉ်ဆက်ကျင့်သုံးလာခဲ့တယ်လို့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာဒီလိုလိမ့်ဆိုင်ရာကြမ်းဖက်မှုအပအဝင်ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာတွေဟာနေရာနဲ့မှာပိုကြီးကျယ်ပြန့်လာတယ်လို့မျိုးသမီးရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုကြပါတယ်ဒီလိုအကြံဖတ်မှုတွေကြောင့်အမျိုးသမီးတွေဟာကိုယ်အိမ်ထဲမှာတောင်မှလုံခြုံမှုမရှိတဲ့အခြေအနေမျိုးကြုံလာရတယ်လို့တချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။အဓိကတော့ဒီအမျိုးသမီးတွေခံစားနေရတဲ့အချက်ကတော့ဒီစစ်တပ်ကနေဒီအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြံဖတ်မှုဆိုတဲ့ဟာကိုစစ်လက်နက်တပွဲအသုံးပြုနေတယ်။ဒါကတော့အခုချိန်ထိကျွန်တော်တို့ဒီပြည်သူတွေခံစားနေရတာပေါ့နော်။တချင်ဒေသမှာဘယ်မဟုတ်ဘဲနဲ့တခြားဒေသပေါင်းစုံတွေမှာဒီကိစ္စကတော့ဒီကြည်ကြည်ပြန့်ပြန့်နဲ့ကျမတို့ခံစားနေရတယ်ဆိုတော့ဒီကိစ္စဖြစ်လာပြီဆိုလို့ရှိရင်လည်းကျမတို့အတွက်တရားမျှတမှုဆိုတာရှာလို့မရဘူးပြီးလို့ရှိရင်တစ်ဖက်မှာလည်းဒါလူငင်းချမ်းသာခွင့်ဆိုတဲ့အဲသူတို့ရဲ့ဒီလုံပိုင်ခွင့်ပေးထားတဲ့အခြေအနေတစ်ခုကျမတို့မြင်တွေ့ရတယ်ဆိုတော့ကျမတို့ရဲ့ဒီအခုလက်ရှိအချိန်မှာဆိုလို့ရှိရင်ပိုဆိုးတာကတော့ကျမတို့ဒီအမျိုးသမီးတွေကအိမ်ထဲမှာနေနေရင်တောင်မှလုံခြုံမှုမရှိတဲ့အခြေအနေတခုကျမတို့ကြုံတွေ့ရတယ်ဆိုတော့ကျမတို့ရဲ့ဒီမှတ်တမ်းတင်ထားတဲ့ဒီတည်င်းအချက်လက်ရာဆိုလို့ရှိရင်အိမ်ထဲမှာရှိနေတဲ့မျိုးသမီးအေးတွေကဒီစစ်သားရဲ့လာပြီးတော့အတမပြုကျင့်တဲ့အရေးကိစ္စတွေပေါ့လေနော်ကျမတို့ကြုံတွေ့နေရတဲ့ဟာတွေကတော့ဒီပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ဖြစ်လာတယ်အဲတစ်ဖက်မှာလည်းဒီတက်ငင်မသိမှုတွေပို့ပြီးတော့များလာတဲ့ဟာတွေပေါ့လေနော်စာဝတ်နေရေးချိုးတက်လာတယ်ပြီးလို့ရှိရင်ဒီအပြင်ထွက်တဲ့ဟာတွေအထူးသဖြင့်ဒီကျမတို့ရဲ့ဒီစစ်ဆောင်စခန်းတွေမှာဆိုရင်မျိုးသမီးတွေရဲ့ဘဝလုံခြုံမှုကတော့ပို့ပြီးတော့စိုးရင်စရာဖြစ်လာတယ်ပြီးလို့ရှိရင်တစ်ဖက်မှာဆိုလို့ရှိရင်လည်းဒီစစ်အာဏာသိမ်းတဲ့နောက်ပိုင်းမှာဆိုရင်ပို့ဆိုးလာတာကစီးပွားရေးအကျပ်အတည်းတွေဖြစ်လာတယ်တစ်ဖက်မှာလည်းဖမ်းဆီးမှုတွေနှိပ်စက်မှုတွေပြီးလို့ရှိရင်ချိန်ချောက်မှုတွေအမျိုးမျိုးကြုံလာတဲ့အခါကျတော့ကျမတို့အိမ်ထဲမှာနေတာတောင်မှအိမ်တွေအကျပ်ဖက်မှုကပိုများလာတယ်ဆိုတဲ့ဟာတွေပေါ့လေနော်ဆိုတော့အရင်ကထက်ပိုပြီးတော့ဆပေါင်းများစွာကျမတို့ဒီမျိုးသမီးတွေကအိမ်တွေအချက်ဖက်မှုမှာခံစားနေရတာတွေရှိပါတယ်တစ်ဖက်မှာလည်းဒီမူရေးဆေးဝါးပြဿနာတွေကြောင့်မျိုးသမီးတွေရဲ့ခံစားရတဲ့အခြေအနေကတော့ပိုပြီးတော့တိုးမြင့်လာတဲ့ဟာတွေကျမတို့မြင်တွေ့ရတယ
်တစ်ချိန်တည်းမှာလည်းစီးပွားရေးအချက်တဲတွေကြောင့်လူကုန်ကူးခံရတာတွေအမျိုးသမီးတွေကိုထုတ်ကုန်တစ်ခုလိုအသုံးချတာအပါအဝင်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာပတ်ပေါင်းစုံအကျန်းဖတ်ခံရတဲ့အခြေအနေတွေဟာလည်းအနာသိမှုနောက်ပိုင်းမှာပိုပြီးဆိုးလာခဲ့တယ်လို့မိုးနေလီကပြောပါတယ်။ဒါရီကိုအဆုံးသတ်ဖို့မှာတော့အမျိုးသမီးတွေကိုယ်တိုင်ဖွင့်ရပြောဆိုဖို့လိုသလိုမိသားစုပတ်ဝန်းကျင်အားလုံးရဲ့ဖိမကူညီမှုနဲ့ဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်။လက်ရှိမြန်မာနိုင်ငံကမ္ဘာတစ်ပတ်ကအမျိုးသမီးတွေလှုံ့ဆော်နေတဲ့ကြားမကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုတွေပပျောက်ရေး16ရက်တာလှုပ်ရှားမှုဆိုတာကလည်းဒီလိုအခြေအနေတွေကို၆ပြပြီးတော့အားလုံးပါဝင်လာအောင်အလေးပေးလှုံ့ဆော်တာဖြစ်တယ်လို့ကရင်မျိုးသမီးစီယုံထွေးမှုနှင့်မော်ဖရေးမြာကပြောပါရယ်
ဒီ16ရက်တာနဲ့ပတ်သက်ပြီးတော့မှသူတစ်ဖြည်းဒီအကြံဖဲမှုပပျောက်ဖို့ဆိုလို့ရှိရင်တော့ပရမတ်တစ်ခုကတော့ကျွန်တော်တို့အမျိုးသမီးကိုယ်တိုင်ကဥမရှင်းမကြောက်ပဲနဲ့ကိုအကြံဖဲခံရတယ်ဆိုလို့ရှိရင်တော့ကိုတိုင်ကြပါဖွေးပြောဆိုပါနှုတ်ဆက်မနေနဲ့ပေါ့နော်ပို့ပြီးတော့မှကျุလို့ကိုလာပြီးတော့မတရားလုပ်တဲ့သူကပဲပို့ပြီးတော့မှသူပြည့်ရှိနေသူရှေ့ရမှာဖြစ်တယ်ပေါ့နော်နောက်ဒုတိယတစ်ခုခါကျတော့ကိုရဲ့ပဝုကျင်နဲ့ကိုရဲ့မိသားစုတွေထဲကအဲ့လိုမျိုးဖြစ်တာကိုကြုံနေရတယ်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့အပြည့်တင်တာမျိုးမဟုတ်ပဲနဲ့ဝမ်းဝို့ပြီးတော့မှအကောင်းဆုံးဘယ်လိုမျိုးထောက်ပံ့ပေးရမလဲဆိုတဲ့ဟာမျိုးတွေလည်းပြောပြပေးချင်တယ်နောက်တစ်ခုကကျတော့ကျမတို့ဒီဟိုဆောင်မှုပေးနေတဲ့အဖွဲ့အစည်းတွေကလည်းအားကောင်းဖို့လိုအပ်တယ်ပေါ့နော်ဆိုတော့ဟိုအားကောင်းမှပဲကျမတို့ခုနမြေပြည်ကအကြံဖက်မှုတွေပပျောက်ဖို့ပို့ပြီးတော့မှမျက်စာမှာဖြစ်တယ်ပေါ့ဆိုတော့နိုင်ငံတော်အစ်စ်ပြည်ထောင်စုအစ်စ်အနေနဲ့ကလည်းဒါမျိုးတွေကိုရှော့ချဖို့ပပျောက်ဖို့ကလည်းဒါကနိုင်ငံတကာရဲ့စီမံချက်တစ်ခုအနေနဲ့ကောက်ထက်ဖို့ရမယ့်ဟာဖြစ်တယ်ပေါ့ဆိုတော့အဲ့ဒါတွေကလည်းအမြန်ဆုံးလဲကျမတို့ကလုပ်စစ်ချင်တယ်ဆိုတော့ဟာပဲနည်းနည်းထပ်ပြောချင်ပါတယ်လို့ဟုတ
်ကိုကိုတိုက်ရိုက်အကြံဖက်မှာအကြံဖက်တာလို့မယူစားပဲကိုယ်အင်းနာချင်းပတ်ဝန်းကျင်မှာအကြံဖတ်မှုတွေဖြစ်လာတယ်ဆိုရင်လေဟန်တားဖို့လိုအပ်တယ်ဆိုတာကိုအခုလို၁၆ရက်တာလှုပ်ရှားမှုတွေကနေလူတွေပို့ပြီးနားလည်လာအောင်ဝိုင်းဝန်းဟန်တားလာအောင်ကြိုးပမ်းတာဖြစ်တယ်လို့လည်းပြောပါတယ်ဒါဟာအခုလိုအချိန်မျိုးမှာတယ်မဟုတ်ပဲအနာဂတ်အတွက်ပါအခုကတည်းကပြင်ဆင်ကြိုးပမ်းသွားရမှာဖြစ်တယ်လို့ကူကီအမျိုးသမီးအဖွဲ့ကမပွိုင်းနုကလည်းပြောပါတယ
်ကျမတို့အခုတော်တော်များများအာဒီစစ်အာဏာရှင်ကြီးပြုတ်ကျဖို့အတွက်အကုန်လုံးကကိုနီကိုဟာဆိုတာတယ်လနကိုင်းတဲ့လူလဲလနကိုင်းနဲ့တိုက်တယ်လို့တနမကိုင်းတဲ့လူလဲကိုနီကိုဟာနဲ့လုံနေကြတာဒီအာနာရှင်ကိုအမြင့်ချုပ်ဖို့ပဲမြန်မာနိုင်ငံမြန်မာပြည်သူပြည်သားအလုံးသားလုံနေတာဆိုတော့ဒီအချိန်မှာကျမတို့ဒီအမျိုးသမီးအရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကျမတို့အနာဂတ်မြန်မာနိုင်ငံတော်ကိုနော်မျောကိုးပြီးမှအခုဖွဲ့စည်းပုံတွေရေးဆွဲကြတယ်အမျိုးမျိုးတော့new breed လဲသူရေးဆွဲကြတယ်ဆိုတော့ဒီရေးဆွဲတဲ့နေရာမှာလဲအခုလိုမျိုးဒီအမျိုးသမီးတွေပေါ့အကြမ်းဖက်မှုပပျောက်ဖို့ဆိုလို့ရှိရင်တို့အဲ့ဒီရေးတဲ့နေရာမှာဒါပေါ့ပါခိုင်းရမှာမပါမဖြစ်ပေါ့ပါခိုင်းရမယ်ပြီးလို့ရှိရင်အမျိုးသမီးတွေရဲ့အရေးတွေကိုဒီအခုလောလောဆယ်မှာအမျိုးသမီးအရေးလုံနေတဲ့လူတွေကိုယ်တိုင်ကိုတို့ကပေါင်ခွင့်ပြုရမယ်ဒါမှပဲနော်အနာဂတ်မှာကျမတို့မြန်မာနိုင်ငံတော်မှာဒီအမျိုးသမီးတွေပေါ့စနစ်တကျနဲ့ရှိနေတဲ့ဟိုထုံနှန်းစင်လာဖြစ်စေဖို့ရတာအကြီးဆုံးမှုဆိုအကုန်လုံးရောရောနေပါပြောက်ဖို့ဆိုတာအခုကလေးကသူတို့စပြီးရေးဆွဲနေကလေးကအထည့်ကိုထည့်ရမှာမထည့်ဘူးဆိုလို့ရှိရင်တော့ဒါလုံးဝကိုဖြစ်လာမှာမဟုတ်ဘူးဆိုတော့ဒီအချိန်မှာစပြီးဒီလိုမျိုးရေးဆွဲတဲ့နေရာကစပြီးအထည့်အတွင်းစဉ်းစားမှပါလေခုနပြောတဲ့တာဝန်ယူမှုတာဝန်ခံမှုတွေနော်စစ်တမ်းကင်းလွတ်ခွင့်တွေဆိုတဲ့ကိစ္စတွေကဟိုပြေဝလာမှာဖြည့်ဆည်းပြေဝလာမှာဖြစ်တယ်လို့ကျွန်မပြောချင်တယ
်လက်တလုံးမှာတော့မြန်မာနိုင်ငံအတွင်းချမ်းဖတ်မှုတွေကိုအထူးကကျူးလွန်နေတဲ့မြန်မာစစ်တပ်အနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့၍အမျိုးသမီးတွေအထက်ပြည်သူတွေအထက်တရားမျှတမှုဆိုတာမရှိသလိုအကြမ်းဖက်မှုတွေကလည်းဆက်ပြီးရှိနေအောင်ပါပဲလို့အမျိုးသမီးလှုပ်ရှားသူတွေကဆက်ချရတာလှုပ်ရှားမှုအတွင်းမှာအဓိကထောက်ပြကြတာဖြစ်ပါတယ်။အဖြစ်ကျူးလွန်သူတွေကိုထိခိုက်ရောက်ရေးယူခြင်းအဖြစ်အကြမ်းဖက်မှုတွေရှော့ချနိုင်မှာဖြစ်လို့ကျူးလွန်သူတွေကိုအရေးယူနိုင်အောင်အမျိုးသမီးဖွဲ့တွေကကြိုးပမ်းနေကြတာဖြစ်တယ်လို့လည်း WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထွေရမှုနော်ဆက်ဆဲကပြောပါတယ်
။ကျွန်မတို့မြန်မာနိုင်ငံမှာဒီနှစ်ထက်တနေ့ပေါ့နော်ဒီလူခွေချိုးဖောက်မှုတွေပြလို့ရှိအထူးသဖြင့်အမျိုးသမီးတွေကိုပို့ပြီးတော့ထားခဲ့လာတယ်အဲဒီအကြံဖက်စစ်တပ်ကိုဆက်ကျင်တဲ့အမျိုးသမီးတိုင်းပေါ့နော်တာမန်မျိုးသမီးအပါဝင်တကယ်တက်ကြွလို့ရှာတဲ့အမျိုးသမီးတိုင်းကိုဒီလိန်ပိုင်းဆိုင်ရာအကြံဖက်မှုပေါ့နော်ပြလို့ရှိလေဒီမဒိမှုကိုဒီလက်နဲ့တစ်ခုလိုအတုတ်ချပြီးတော့စစ်လက်နဲ့တစ်ခုလိုအတုတ်ချပြီးတော့ပို့ပြီးတော့ထပ်ခက်လာတာတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်လည်းတာမာလူထုတွေကြားထဲမှာဆိုရင်လည်းကျမတို့အကြံဖက်မှုတွေအများကြီးတိုးလာတာတွေ့ရတယ်ဘာလို့လဲဆိုတော့ကျမတို့တရားစီရင်တဲ့ရန်တရားတွေလည်းမရှိသလိုဒီတရားစီရင်နိုင်ရေးအတွက်ကလည်းဘယ်မှာတိုင်ကြရမလဲဘသူကိုပြောရမလဲဆိုတဲ့အခက်ခဲစိန်ခေါ်မှုတွေကဒီလက်ရှိမြန်မာနိုင်ငံမှာရှိတယ်။နောက်တစ်ခုကြတော့ကျမတို့သူတို့ဖြစ်ဒီအကြံဖက်စစ်တပ်ကဒီကျွလွန်နေတဲ့ရဇဝမှုတွေကပြည်တွင်းမှာဖြစ်ရှိလို့မရတဲ့ရဇဝမှုတွေဖြစ်တယ်ပေါ့နော်။ဆိုတော့တကယ်နိုင်ငံတကာဥပဒေရချိုးဖောက်တဲ့ရဇဝမှုတွေဖြစ်တဲ့အတွက်ကြောင့်သူတို့ကတော့ဒီနိုင်ငံတကာခုံရိုးနိုင်ငံတကာတရားစီရင်မှာရောက်မှသာလေဒီဒီချိုးဖောက်မှုတွေကရပ်တန့်သွားမယ်ပြီးလို့ရှိရင်လည်းဒီသူတို့ကျွလွန်နေတဲ့ပြစ်မှုတွေက ပြစ်တာကိလို့ခွေတွေရပ်သွားမယ်ပေါ့နော်တကယ်လို့ဒီနိုင်ငံတကာခုံရုံးနိုင်ငံတကာတရားစီရင်ရန်တရားမှာမရောက်ဘူးဆိုရင်ဒီကျန်ဖက်စစ်တာကသူဆက်လုံနေမှာပဲပြီးလို့ရှိရင်ဒီဗာပြစ်မှအရေးယူဆောင်ရွက်မှုမခံရဘူးဆိုရင်တော့သူတို့အပြစ်တွေကဆက်လွတ်နေမှာလीเนาะပြီးလို့ရှိရင်လည်းကျမတို့ချိုးဖောက်မှုတွေကဆက်ဖြစ်နေအောင်မှာပဲဒီကျန်ဖက်မှုတွေကဆက်ဖြစ်နေအောင်မှာပဲပေါ့နော်ဆိုတော့အဲ့ဒါကြောင့်မလို့ကျမတို့ကတရားမြတ်တာမှုတာဝခံမှုအဲ့ဒီဟာဒီကိုကျမတို့လှုပ်ဆောင်သွားမယ်ဆိုရင်ကျမတို့ဒီအပြစ်ဒဏ်ကိလို့ခွေတွေအဆုတ်သားနိုင်မှာဖြစ်တယ်ပေါ့နော
်အမျိုးသမီးတွေပေါ်ကျန်ဖက်မှုတွေအပါအဝင်မြန်မာပြည်သူတွေကြုံတွေ့နေရတဲ့ကျန်ဖက်မှုတွေရပ်တန့်ဖို့မှာအပြစ်ကျူးလွန်သူတွေကိုထိရောက်ရောက်ဖော်ထုတ်ရေးယူဖို့လိုတာကြောင့်ဒီနေ့ကြားရောက်တဲ့မျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးကဘာလုံးဆိုင်ရာနေနဲ့16ရက်တာလှုပ်ရှားမှုတွေကိုပြစ်ဒဏ်ကင်းလွတ်ခွင့်အဆုံးသတ်ရေးဆိုရဲဆောင်ပုံးနဲ့အဓိကလှုပ်ရှားဆောင်ရွက်ကြတာဖြစ်တယ်လို့မျိုးသမီးအဖွဲ့အစည်းတွေကပြောဆိုကြပါတယ်။နိုဝင်ဘာလ25ရက်နေ့မှာကြားရောက်တဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးကဘာလုံးဆိုင်ရာနေကနေဒီဇင်ဘာလ10ရက်နေ့အထိ16ရက်တာလှုပ်ရှားမှုတွေကိုတော့ကမ္ဘာတစ်ပေါင်းကအမျိုးသမီးတွေ need to မြန်မာနိုင်ငံကအမျိုးသမီးအဖွဲ့တွေလည်းလှုပ်ရှားဆောင်ရွက်နေကြတာဖြစ်တဲ့ဆွေးနွေးတင်ပြရင်းဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မဖြေပြထွေးပါရှင်။
ဘာသာမျိုးသမီးကဏ္ဍကိုမခင်ဖြူထွေးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့နယူးယောက်မြို့ကအားလက်ရဲ့ခရစ်မတ်ဇေးတွေလက်ဆက်တတိုင်းကြောင့်ဒုက္ခတွေ့နေတဲ့တော်ရိုင်းတရိတ်ဆန်တွေတစ်ပတ်လေးရက်လုပ်ငန်းခွင်အကြောင်းတွေကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဒီအောင်မျိုးက Brian Park မှာဇီဝသူတွေနဲ့ဆီကနေရတဲ့ COVID-19 နဲ့တာကာလပြီးတဲ့နောက်အထူးသဖြင့်အားလဲရဲ့ဇီဝရာသီလည်းဖြစ်တာကြောင့်ဇီအောင်သူတွေရောဇီဝသူတွေရောပျော်ရွှင်နေကြပါတယ်ဒီကာလဟာ Christmas ကာလနဲ့တောင်တူနေတယ်လို့လည်းဆိုပါတယ
် A lot more tourists from
နိုင်ငံကခီးသွားတွေများလာလို့ဝမ်းသာပါတယ်သူတို့ကနိုင်ငံခြားခီးတွေမသွားရတာနှစ်နှစ်လောက်ရှိနေပြီဖြစ်ပြီးတော့အခုလိုပြန်သွားလာနိုင်တာကြောင့်ဝမ်းသာတယ်ဆိုပြီးပြောပါတယ
်ဂျာမနီဩစတြေးလျပါဝင်ဥရောပမှာတော့ခုလိုခရစ်စမတ်ဇေးဟာလူကြိုက်များပါတယ်အမေရိကမှာတော့လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်ကမှသာစတင်လာတာဝါချီကာဂိုအက်တလန်တာဆန်ဖရန်စစ္စကိုနဲ့မြို့ကြီးတချို့မှာအခုလိုဇေးတွေဖွင့်လှစ်လှစ်ရှိပါတယ်နယူးယောက်မှာတော့ Grand Central နဲ့ Union Square အားလည်းရဲ့အတွက်ဖွင့်တဲ့ဈေးဆိုင်တန်းဟာ1993ခုနှစ်ကတည်းကစတင်တာပါအခုခါမှာတော့ Brian Panjan Union Square နဲ့ Columbus Circle သုံးနေရာမှာဖွင့်လှစ်ပါတယ်
COVID was very challenging for our family
COVID ကာလအတွင်းမှာမိသားစုမုန်းလုပ်ငန်းအတော်လေးအခက်အခဲတွေ့ခဲ့ပါတယ်အချိန်တွေတော်တော်ကြာတဲ့အထိအသွားအလာတွေနေတော့ပါတယ်ဒါပေမဲ့အခုတော့လူတွေပြန်စီကားလာပါပြီဒီဆောင်းတွင် Brian Park ဆိုလူအတော်လာကြပါတယ်
မကြခင်မှာလဲ Brooklyn ရက်မှာ Urban Space ဆိုတဲ့ဈေးတန်းထပ်ဖွဲ့မှာပါအခုလိုဈေးမှာဈေးဆိုင်ငန်းတွေလာဖွင့်မယ်ဆိုရင်သတင်းပတ်စင်ပဲဖြစ်ဖြစ်လစင်ပဲဖြစ်ဖြစ်ဆိုင်ငန်းဖွင့်ကပေးရပါတယ်အခုလိုနိုဝင်ဘာနဲ့ဒီဇင်ဘာတွေဟာလုပ်ငန်းငယ်လေးတွေအတွက်ဈေးရောင်းခွင့်အရဆုံးကာလလည်းဖြစ်ပါတယ်နှစ်စဉ်ဈေးရောင်းချနေကြတဲ့ပမာဏရဲ့20ရာခိုင်နှုန်းဟာအသေးစားလုပ်ငန်းတွေကနေလာတာပါ
did almost all my shopping
online နှစ်တွေကတော့အားလုံးနီးပါး online ကပဲဈေးဝယ်ကြတာပါဒီနှစ်လဲ online ကတချို့ဝယ်ပေမဲ့လူကိုယ်တိုင်အပြင်ထွက်ပြီးဝယ်တော့လဲဈေးဆိုင်တွေဈေးဝယ်သူတွေကိုတွေ့ရတော့ပျော်စရာပါ
ဆိုင်တွေမှာကြိုက်တဲ့ပစ္စည်းတွေကိုကိုယ်တိုင်ချိပြီးတော့ဝယ်လို့ရတာကြောင့်ကိုယ်အဆင်ပြေတယ်လို့ပြောပါတယ်ဘူကာအားလည်းရဲ့အတွက်ဖွင့်တဲ့ဈေးဆိုင်တန်းတွေမှာပြည်တွင်းကသာမကပြည်ပကလာတဲ့ဈေးဝယ်သူတွေနဲ့လဲစီကားနေပါတယ်ခင်ဗျာအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနယ်စပ်ဖြတ်ကျော်လို့မရအောင်တရိုင်းဆောက်ကာရင်ထားပါတယ်။ဒါပေမဲ့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်သူတွေကတော့ဒီတရိုင်းဟာသဘာဝအရစကြပြောင်းသွားလာကြတဲ့တော်ရိုင်းတိရစ္ဆာန်တွေကိုပါဘေးရန်တွေဖြစ်စေတယ်လို့ဆိုပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကာရင်ထားတဲ့တရိုင်းဒစိမ့်ဒေသတွေကိုဖယ်ရှားပေးဖို့သဘာဝတော်ရိုင်းတိရစ္ဆာန်ဆောက်ရှောက်သူတွေကတောင်းဆိုနေပါတယ်။အထူးသဖြင့်တိရစ္ဆာန်တွေဖြတ်တန်းသွားလာလေးရှိတဲ့ဒေသကအကာအရန်အတားဆီးတွေကိုပါဟိုရုံးကဆိုရင်တိုင်းမရှိတာကြောင့်ဆွေမျိုးတွေရှိရာကိုအလွယ်တကူတွားရောက်နိုင်တယ်လို့တိရစ္ဆာန်တွေလည်းသဘာဝအတိုင်းစကြဲမြေကူးလူရှာဖွေနိုင်ပါတယ်။အခုခါမှာတော့ဒီတိုင်းတွေဟာသဘာဝကေယစနစ်အတွက်ချင်းချောက်မှုတည်းရဖြစ်လာနေပါတယ်။
It's really important
that the law ကိုကာကွယ်ဖို့အတွက်တိရစ္ဆာန်တွေလွတ်လွတ်လပ်လပ်ပြောင်းရွှေ့ကျဆားနိုင်ဖို့တိုင်းကာထားလို့မရပါဘူး။
။တိုင်းကရင်ထားတဲ့ဒေသတွေမှာချက်တဲ့တွေကအစတလိမ့်ဆန်မျိုးစုံရှိပါတယ်။အခုကအဲဒီတလိမ့်ဆန်တွေဟာတတိုင်းကြောင့်သူတို့သွာလာလေးရှိတဲ့အမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ်ကနေမက္ကဆီကိုမြောက်ပိုင်းဆိုနိုရာပြည်နယ်ကိုသွာလေးရှိတဲ့လမ်းကြောင်းကနေမသွာလာနိုင်တော့ဘဲဘယ်သွားမှမသိဖြစ်ကုန်တယ်လို့ကင်မရာတွေခြားထားစောင့်ကြည့်တဲ့တဘာဝတော်ရန်တလိမ့်ဆန်စောင့်ကြည့်လေ့လာသူတွေကပြောပါတယ်တော်ဝဲမိသားစုတစုဆိုရင်ရေရဖို့အတွက်တတိုင်းကိုဖြတ်ဖို့9နိုင်လောက်ကြိုးစားခဲ့ရတယ်လို့လည်းဆိုပါတယ
် This part of the border is one of the
ဒီနေစစ်ဒေသတဝိုင်းဟာမြောက်အမေရိကကစိတ်ဝင်စားစရာအကောင်းဆုံးနေရာတွေမှာပါဝင်ပါတယ်ဝက်ဝန်းတွေတောင်ချင်းသေးတွေတမင်တွေတောင်တိုးတွေတခြားတိရစ္ဆာန်တွေမြက်တွေအားလုံးဒီကနေဖြတ်ကြပါတယ
်အမတ်တမတ်ကြည့်မယ်ဆိုရင်သတိထားမိမှမဟုတ်ပေမဲ့လေရှားပါတိရစ္ဆာန်မျိုးစုံကျင်လည်ကျဆိုင်ရဒေသဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လူနေဒေသတွေချက်ထွင်လာတာကလည်းတဘာဝအပေါ်ရိုက်ခတ်မှုရှိနေတာပါ
Sí nos preocupa mucho también.
Colo mio drain sao lai da chang tabwa po yak khat mu yi tat taw lo Mexico suya bat ga ba ma ma pyo ra ne patat bi lo chano lo alon soe ma.
American Mexico ne zat ma taya muin phet chaw mu ri ko ta si bu 1994 ku ne law ga de ga atasi kai yan ri cha tha ra wa. Tamara Hong Donald Trump lat that ma ro naw that tadai myin ri that man sao lou kha kai yan ge ba de.တရားမဝင်ကြွကြော်သူတွေဝင်ရောက်တဲ့ဆိုပြီးနေဆက်ကိုတတိုင်းနဲ့ကာဖို့ရွေးကောက်ပွဲကာလမှာကတည်းက Build the Wall ဆိုပြီးတော့ Trump ကကြွေးကြော်ခဲ့တာပါခင်ဗျာ Washington ပြည်နယ်စီအတဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ် American ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါVolt Company လုပ်ငန်းတွချဲ့ရေးဌာနအကြီးအကဲ Sarah Ray ကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်သောကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
်။ I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်။၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်။
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလေပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်တာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
လောက်က၅ရက်ကနေ၄ရက်ကိုရှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအာရုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ။
ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်ကုမ္ပဏီ software engineer Sarah Yang က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါရယ်
like coming back on Monday I definitely feel like a lot more refreshed
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲလေရပဲနားရင်တော့အားလည်းရကအကုန်မြန်လွန်ပြီးသုံးရနားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်ဝင်နေသိရှာရတာလည်းပိုလွယ်ပါတယ်ကျမတို့ LinkedIn Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အလှတ်တော်အမတ် Mark Takano ကတပတ်ကို32နာရီသာလောက်ရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်။32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ
်။ That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူး။တကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်သက်နေပါတယ်။မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90တုံးဆွဲခဲ့ပါတယ်ခင်ဗျာ။
သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့တောက်ကြနေညာနောက်ဆုံးကြံရှိတဲ့ပတ်စဉ်ကဏ္ဍဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးမှာပါ။လူ့ကျန်းမာရေးအတွက်အကျိုးဖြစ်စေတဲ့ရှင်သန်နေတဲ့ဘက်တီးရီးယားလေးတွေပါတဲ့ probiotic နဲ့ဒီ probiotic ကိုအလွယ်တကူရနိုင်တဲ့ဒိန်းချင်းအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
တာဟင်းနေရင်လည်းထင်းနှင်းတို့ပေါမုံတို့လိုဂစီတက်ကိုချိန်ဆစားတုံးပြီးကျမရဲ့အတွက်ဇီဝချိန်ဝင်ညာညှိဖို့အတွက်ကြိုးစားနေကြသူတွေဟာကျမရဲ့အတွက်အကျိုးဖြစ်စေတဲ့ live bacteria လေးတွေပါတဲ့ probiotic ကိုလည်းစားသုံးလာကြပါတယ် bacteria ဟာရောဂါပိုးတွေလိုထိခိုက်စေနိုင်တယ်လို့လူတွေကထင်နေပေမဲ့ bacteria အများပြားကတော့ကူးပြီးအစာချေပေးတာယောဂါဖြစ်စေတဲ့ cell တွေကိုဖျက်ဆီးပြီးယောဂါမရှိအောင်လုပ်ပေးတာဒါမှမဟုတ် vitamin C ကိုထုတ်ပေးတာမျိုးလိုလူတွေအတွက်အကျိုးရှိစေတယ်လို့ American ကျန်းမာရေးဌာန NIH ကပြောပါတယ် probiotic ထဲမှာပါတဲ့ microorganism လေးတွေဟာလူရဲ့ခန္ဓာကိုယ်ရဲ့သဘာဝအတိုင်းရှိနေတဲ့ဒါမှမဟုတ်သူတို့နဲ့အလားတူတဲ့အကောင်လေးမျိုးတွေဖြစ်ပါတယ် probiotic တွေထဲမှာအတွေ့အများတဲ့ bacteria အုပ်စု၂စုက lactobacillus နဲ့Bifidobacterium အုပ်စုတွေဖြစ်ပါတယ်ဒီ probiotic တွေကဘလို့အလုပ်လုပ်ပါသလဲရှင်သန်နေတဲ့ဒီ bacteria ပိုးလေးတွေကိုယ်ခန္ဓာထဲမှာအလုပ်လုပ်ပုံကိုဓာတ်ရုပ်ပညာရှင်ဒေါက်တာခင်မောင်ကရှင်းပါတယ်
ကျွန်တော်တို့ကဒီဘာ bacteria တွေလဲဆိုတဲ့ဟာကိုပထမဖွဲလိုက်တော့ပေါ့ဒီကောင်လေးကကျွန်တော်တို့တွေ့တဲ့လူတွေပေါ်တည်တော့အော်ဘက်တိုလီစီယပ်ဂျွန်ဆုဘက်တိုလီစီယပ်ကာဆာလိုဘက်တိုဘက်စီရီယပ်ဂူဂရီယန်လို့ဘာလို့စတဲ့ဖြစ်အမျိုးစားခွဲပြီးတော့အဲ့ဒီဘက်တီးရီးယားတွေကျွန်တော်တို့ထည့်လာတယ်။ဒါပေမဲ့ဘီလီယံနဲ့ချီတဲ့ဟာတွေအဆက်တစက်မှာပဲသိန်းပေါင်းတန်ပေါင်းများစွာပါတဲ့အတွက်ခွဲခြားနိုင်ငံတော့ခက်ပါတယ်။ဒါကြောင့်အထက်ကအများကြီးပြောလို့မရဘူး။သူတို့ကအထက်ရောက်လာရင်သူတို့ရဲ့အလုပ်သူတို့လုပ်တော့ပဲသူတို့ကြိုးစားရှင်းတာမို့စားတော့လိုက်တဲ့ကြိုင်နဲ့သူတို့ကပွားများလာလို့ကြိုးစားရင်လည်းကျွန်တော်ကိုက်ခဲကိုကိုက်ရဲ့အကျိုးပြုတာတွေတွေ့ရတယ်။ကျွန်တော်ဥပမာပြပရိုတင်းတစ်ခုကိုအစာချေမှဆိုရင်အဆင်နဲ့ non-natural အဆင်နဲ့ကျွန်တော်တို့အများကြီးချက်ပြုတ်ပြီးတော့လုပ်ရင်တော့မှအရေးတစ်ခုဖြစ်တော့ဘူးအစာချေနိုင်ဖို့ကလနဲ့နှစ်နဲ့တကားမဟုတ်တရက်24နိုင်လောက်တော့ကြာအောင်လို့ကျွန်တော်တို့အမှန်တကယ်ကြိုးစားတော့ဒီကောင်ချေဖြစ်ရတယ်။အမှန်တကယ်ခက်ခဲပါတယ်။ဒါပေမဲ့ဘက်တီးရီးယားနဲ့ပေးလိုက်တော့တစ်ခါလေ3-4နိုင်တည်းမှာဘက်တီးရီးယားတွေကစားတော့မှချေဖြစ်လိုက်တယ်။သူတို့ကအစာချေလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်တဲ့ပရိုတင်းတွေကကိုယ်ခန္ဓာအလွယ်တကူရပါတယ်။လိုအပ်တဲ့မင်နရယ်စီတတ္ထုဓာတ်တွေလည်းပျော်ဝင်တော့ကိုယ်ခန္ဓာထဲကိုရောက်ပါတယ်။တမန်အဖြစ်တတ္ထုဓာတ်ဆိုတာကျွန်တော်အော်ဂဲနစ်မဖြစ်ကိုယ်ခန္ဓာထဲကိုဝင်ရတာမလွယ်ဘူး။အဲ့ဒီကောင်ကိုအစာလေးဝင်သွားဖို့အတွက်ဘက်တီးရီးယားတွေကသူတို့အလုပ်လုပ်တော့အစာချေတဲ့လူသူကချက်ပေးလိုက်ပါတယ်။အမှန်တန်ချိန်နေမြန်မြန်လုပ်နိုင်တဲ့အတွက်ပရိုဘိုင်တစ်လိုမျိုးမှန်ကန်တဲ့ဘက်တီးရီးယားတော့ထည့်ပေးနိုင်ရင်အများဆုံးယောဂါကြီးရှိတဲ့ပျောက်ကင်းတက်တာလေအထူးသဖြင့်အစာအိမ်ယောဂါကြီးလေရှင်တက်တာတို့ပိုက်ရှင်မမိမတာဖြစ်တာကြီးကပရိုဘိုင်တစ်ပေးလိုက်ရင်ကောင်းတယ်တွေ့
ပရိုဘိုင်တစ်ကိုဘယ်ကနေရနိုင်ပါသလဲ
ပရိုဘိုင်တစ်ကိုရနိုင်တဲ့နေရာတွေကတော့အများကြီးရှိတော့ဘောစားလို့တာတော့ဒိန်ကျင်ပဲဒီနွားလို့တွေကျွဲလို့တွေသူတို့ကလပ်အုံးလို့တွေသုံးလို့တွေလို့တွေမျိုးစုံကနေတော့ပြုတ်ကြတာဖြစ်တယ်အဲ့တော့အချင်းဖောက်လိုက်တဲ့ acid ဖြစ်အောင်တို့လုပ်လိုက်ဒါမှမဟုတ်ကြာရှည်ထားလိုက်တဲ့အဲ့ဒီခါမှာဒီတဲ့ bacteria တွေဝင်လာတော့ဒီကောင်လေးပြစ်စီသွားတယ်တင်းကျင်ဖြစ်လာတယ်ကျန်တဲ့ဟာတွေကအကုန်လုံးနေပါအသေးအနှံလေးအရွက်တွေ protein ပါတဲ့ဟာတွေထူးဖြစ်အဲ့ဒီက probiotic bacteria တွေနဲ့ဒီ probiotic ကိုပြင်ဆင်ပြီးတော့ပြုတ်လိုက်တယ်ဥပမာဒီ pain relief ဆိုတော့ pain relief ကိုကျွန်တော်တို့ကစားနဲ့နေပြီးတော့အချင်းဖောက်လိုက်ရင်ပေးပစ္စည်းကနေပဲရတဲ့ပေးနေပြီလားပရိုဘိုင်တစ်အများကြီးပါတယ်အဲ့တိုင်းပဲဂျပန်ကမီဆိုလိုပါဆိုရင်တော့ပိုင်းမှာသူတို့တော်သိပါပြီမီဆိုဆိုတဲ့ပေးပစ္စည်းပေါ့လေငပိလိုလုပ်ထားတဲ့ဟာနေ့တိုင်းသူတို့အဲ့ဒီအင်းလိုတောက်တယ်ကျွန်တော်တို့ငန်းငပိတွေပစုံငပိတွေမြင်ငပိတွေစတဲ့အချိန်မှာလည်းအဲ့ဒီပရိုဘိုင်တစ်တွေအကုန်လုံးပါပါတယ်နောက်တစ်ခုကဒီငချောက်တို့ဘာလို့မလဲပရိုဘိုင်တစ်ဘက်တီးရီးယားတွေအများကြီးတွေ့ရတယ်ကျွန်တော်တို့သုံးနေတဲ့လက်လုပ်ချင်တယ်ပေါ့ဂဒက်ချင်လို့ဒီမုံလာချင်လို့စသဖြင့်အချင်းဖောက်ထားတဲ့ဟာတွေတမားချင်တွေအားလုံးပရိုဘိုင်တစ်ဘက်တီးရီးယားတွေပါပ
ါတချို့မုံရင်းရွက်တွေကိုအချင်းတည်ထားတဲ့ကင်ချီကစပြီးလက်လုပ်ချင်တွေကိုစားရင်ဝမ်းပြေဝမ်းရှောင်းမဖြစ်အောင်စနစ်တကျလုပ်ဖို့လိုတယ်လို့ပြောပါတယ
်လူတွေကအနာစားရင်ဘိုင်းနာတယ်ပါညာပြောတာဟုတ်ပါတယ်တော့အဆစ်လုံးလုံးကဲကဲဖြစ်သွားရင်လည်းသူတို့ဘိုင်းနာတယ်လည်းဖြစ်နိုင်ပါတယ်သို့တော့အဓိကတော့တစ်ခါကြတော့လက်တွေကလုတ်တဲ့ခါကျမတတ်ဘူးဖုံးအုပ်ထားရမရှိတော့မှန်ကန်တဲ့ဤပုံစံမလုပ်ဘူးဆိုရင်အချင်းလုံးကဲလာတော့ intoxication ပေါ်လေအဆိပ်ဖြစ်သွားတာလေဖြစ်နိုင်တယ်နည်းနည်းလေးအဆိပ်ဖြစ်သွားတော့အထက်ကအော်ရှော့တာမျိုးဖြစ်လာတယ်ဤကိုလိုင်းတွေဝင်သွားတယ်ဒါကြောင့်အဲ့ဒီပစ္စည်းတွေကို တော့မပြင်းပြနေတာလို့ရင်ကျွန်တော်ပြတဲ့ချင်တော့မိုးလာချင်တော့နော်ပြင်ပမောချင်တော့အချင်းလေးအကုန်လုံးမမာရီစားနေကြတာခါရမမှန်ကန်ကန်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ
် probiotic bacteria တွေကိုနောနုကနေဒင်းချင်းဖြစ်အောင်လုပ်ပြီးအလွယ်ကူဆုံးထုတ်နိုင်ပါတယ
်နောနုကအလွယ်ကူဆုံးရနိုင်တဲ့နောထွက်ဖြစ်စီဖြစ်တယ်ဒီမှာသူတို့လေ့လာတဲ့အခါမှာ popular science မှာသူတည်သွားတာလောက်ထားတဲ့အခါမှာကဘာမှကြည့်လိုက် region နဲ့ဖြတ်လိုက်အလုပ်တိုင်းကနေပေဒီယာလောက်ထိကိုလာရင်အိန္ဒိယမှာပြတ်သွားတယ်အဲ့ဒီထိကိုဟောလို့ဥခါကတိုက်ရိုက်ဆုံးလို့ရတယ်ဒါပေမဲ့ဗမာပြည်ကနေဆောက်တော့ဂျပန်လိုပါလိသွားတယ်ညာစုပါဖန်ရှင်ရောက်တယ်ဘာလို့ကအစာမကြည့်ဘူးဘာလို့ဆိုင်ဝန်သွားတယ်ဆိုတာအကုန်လုံးတော်တော်ဖြစ်ကြတယ်ဗမာပြည်ကလူတွေလည်းဘာလို့ဆိုင်ဝန်သွားတာလဲအဲ့တော့ဒီမှာသူတို့ပြန်လေ့လာတဲ့အခါဘာလို့ကဒီအရှိတိုင်းတိုင်းမျိုးမတည်လားတည်ကြပဲသူတို့တွေ့ရတယ်သူအလန်းကြီးတော့ထွက်တယ်ပြီးတော့သူတို့အဲ့ဒီငွားလို့အချင်းဖောက်လိုက်တယ်ဒင်းချင်းဖြစ်အောင်လုပ်လိုက်တော့ဒင်းချင်းကအမှန်တင့်တော်တဲ့ဟာဆိုတော့အဲ့ဒီမှာတွေ့ပါတယ်သူတေသနာလုတ်တာရှေ့တိုင်းနဲ့အနောက်တိုင်းကဘာဖြစ်လို့ဒီလောက်တော့ကွာလဲဆိုတဲ့ဟာကိုမယုံကြဘူးငွားလေးစမ်းတာအင်္ဂလိပ်ငွားလေးကိုကျွန်တော်တို့ခောက်ယိုးကျွေးရင်အင်္ဂလိပ်ငွားလေးသိတယ်စားလို့မရအောင်သူတို့ကမျက်စမ်းမှရအဲ့တော့အင်္ဂလိပ်ငွားလေးကိုဘုံမှန်ကငွားလေးရဲ့ပိုက်ထဲကအန်ဇန်းကိုတိုင်ဖောက်တော့သူတို့ဥထဲကိုထည့်ပေးလိုက်တော့စားတဲ့ခါမှာအဲ့ဒီအင်္ဂလိပ်ငွားလေးကမသိတော့enzyme တွေကိုသူကတော့ဒီတော့ထည့်ပြီးလိုက်တာဒီ enzyme တွေကခုန probiotic တွေအ probiotic တွေကလုပ်ပေးနိုင်တဲ့အရာကိုသူတို့တွေ့ပါတယ်ဒါကြောင့်ဒီ danger အမှန်ကောင်းတဲ့ဟာပဲဆိုတော့ထုတ်ပါတယ်ဒီဂျပန်ကထုတ်တဲ့ Yakuto ပါလို့ဆိုရင်ကျွန်တော်တို့အရှိတိုင်းမှာအမှန်ခေတ်စားဝါးစင်ကာပူရူရီးယားလိုပါတော့ကျွန်တော်တို့ဒါလေးကို plain သေးသေးလေးနဲ့ probiotic danger ဆိုတော့တောက်တယ်နောက်တန်းလည်းလက်ခံတယ်အရှိတန်းရန်လက်ခံတယ်ဘာမှအရသာအများကြီးမရှိတဲ့ provided အရေးလေးနည်းနည်းလေးကကျွန်တော်တို့အချိုးပြတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံးနိုင်ပါမယ်
အခုမျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်။အခုကြံရှိနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲအချိန်ညာပေးမှာဖြစ်ပါတယ်ဗျာ
။အာနာဒိန်စစ်ကောင်စီရဲ့စစ်ဖက်ရဲရလုံးကျုံရင်အရာရှိချုပ်ယုံတက်မ33နဲ့69ချင်းမြန်တက်မတွေကိုလူအခွင့်ရေးချိုးဖောက်မှုနဲ့ UK အစိုးရကဒီကနေ့တန်းခါပိတ်ဆို့အရေးယူလိုက်ပါတယ်။အရာသားပြည်သူတွေကိုဖိနှိပ်ပြီးတော့မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးပြပြအောင်လုပ်ဆောင်တာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုနောက်ဆက်ဟန်တာရာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးကိုချိန်ချောက်တာပါဝင်လူ့ခွင့်ရေးချုပ်ဖောက်တဲ့လုပ်ရတွေကြောင်းအခုလိုတန်းခါပိတ်ဆို့မှုတွေချက်မှတ်တာဖြစ်တဲ့အကြောင်း UK အစိုးရထုတ်ပြန်ချက်မှဖော်ပြထားပါတယ်ကမ္ဘာတဝန်အကျင့်ပြတ်ချစားတဲ့နိုင်ငံရေးသမားတွေပဋိပက္ခတွေအတွင်းလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်သူတွေနဲ့လူ့ခွင့်ရေးချိုးဖောက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း30ကိုပြင်မှထားအရေးယူရမှာမြန်မာ၊အီရန်၊ရုရှား၊မာလီနဲ့တောင်ဆူဒန်နိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေပါဝင်တာဖြစ်ပါတယ်။ကချင်ဘာသာရေးကောင်းဆောင်ဒေါက်တာကလမ်ဆမ်ဆွန်ဖန်ခံရတာပြန်လုပ်ပေးဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကချင်နှစ်ချင်းခရီးယားအဖွဲ့ချုပ် KBC အကြီးကဲဒေါက်တာကလမ်ဆမ်ဆွန်အဖန်စီထင်းထင်းခံရတဲ့အပေါ်အမေရိကန်အနေနဲ့ပြင်းထန်စွာရှုံချပြီးတော့ခြွင်းချက်မရှိအမြန်ဆုံးလှုပ်ပေးဖို့တောင်းဆိုတယ်လို့ပြောခွင့်ရသူ Ned Price ကပြောပါတယ်မြန်မာမှာလေးစားခံရဆုံးဘာသာရေးကောင်းဆောင်ထက်ကတူဖြစ်ပြီးတော့ငင်းချမ်းရေးအတွက်လည်းပြောရဲဆိုရဲရှိသူကိုမြန်မာစစ်အုပ်စုကဖန်စီထင်းထင်းထားတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Price ကတွစ်တာမှာရေးသားထားတာပါဆော်ရီအာရေဗျကိုရောက်နေတဲ့တရုတ်သမ္မတရှီချင်းပင်ကဒီကနေ့တောက်ကြနေမှာပဲအာရဗ်နိုင်ငံကောင်းဆောင်တွေနဲ့ထိပ်သီးစည်းဝေးပွဲတရက်ကျင်းပပါတယ်သမ္မတရှီရဲ့သုံးရက်ကြာခီးစဉ်နောက်ဆုံးဖြစ်တဲ့ဒူတရီယာနေ့မှာပဲအာရဗ်ကောင်းဆောင်တွေနဲ့အခုလိုတွေ့ဆုံတာပါခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာလာစေရေးတရုတ်နဲ့ဆော်ရီအာရေဗျနိုင်ငံကြားမှာလည်းသဘောတူညီချက်အတော်များများကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရင်းမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Vasco Wolarik တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9 km 19.25 နဲ့30မိနစ်တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါThank you.
This program has come to you from the Voice of America, Washington.